Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ရဲ့2020ပြည့်နှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နဲ့9:00အထိလိုင်းမီတာ24/50 51နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီမနက်ခင်းတဲ့တင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ကမ္ဘာတဝန်းကိုဗစ်ကူးစက်သူအရေအတွက်ဟာ24နာရီအတွဲ23,400ကျော်နဲ့အများဆုံးစံချိန်တင်ခဲ့သလိုတရက်ထဲမှာတင်သေဆုံးသူအရေအတွက်9,900ကျော်ရှိခဲ့တာကြောင့် AP30 ရဲ့နေ့ကလေးကဆိုရင်သေဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီတော့တွင် VN နိုင်ငံကတော်ရဲဒိဋ္ဌာန်နဲ့ဒေါ်ရင်းတဲ့ပစ္စည်းတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထွက်ကုန်တွေကိုမယောင်းဖို့လည်းဈေးတွေကိုပိတ်ပင်ကန့်သတ်ထားပါတယ်နောက်ထပ်ကာယောဂါကြားရောက်တာမျိုးတားဆီးဖို့အခုလိုပိတ်ပင်တာလို့ဆိုပါတယ်လက်ရှိကမ္ဘာတဝန်းပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံတော်ရိုင်းထွက်ကုန်ဈေးတစ်ခုကနေစတင်ကူးစက်ခဲ့တာလို့အများကယုံကြည်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကူးစက်မှုပြန်ဖြစ်လာနေတဲ့ပြည်နယ်တွေမှာနောက်ထပ်ပြန့်နှံ့ကူးစက်တာကိုတားဆီးဖို့အတွက်လက်ရှိပြန်ဖွင့်မဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူတွေကတောင်းဆိုထားပါတယ်ခင်ဗျာ။နိုင်ငံခြားစစ်တပ်တွေအတွက်အမေရိကန်လုလက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေတင်ပို့ရောင်းချမှုကန့်သတ်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့နည်းပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်အနေရရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာချုပ်အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကဈေးကွက်ထဲမှာနေရာယူလာကြတာကတကြောင်ကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမ္မတအင်ဖြူရောကပြောပါတယ်လွန်ခဲ့တဲ့အနှစ်30ကျော် 1989 ခုနှစ်မှာနိုင်ငံပေါင်း35နိုင်ငံပါဝင်လက်မှတ်ထိုးခဲ့တဲ့ဒုံးလက်နက်နည်းပညာထိန်းချုပ်ရေးစာချုပ် MTCR ရလူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါအဲ့ဒီစာချုပ်ကနေအနည်းငယ်လန်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အစစ်မြစ်နည်းပညာစစ်လက်နက်ရောင်းချသွားဖို့သမ္မတ Trump ကခွင့်ပြုလိုက်တာလို့အင်ဖြူရောကြေညာချက်မှာဖော်ပြပါတယ် MTCR စာချုပ်ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার လက်နက်လိုအားပြင်းတဲ့ဒုံးလက်နက်ကြီးတွေမပြန်ပွားရအောင်တားဆီးရေးပဲဖြစ်ပါတယ်ဒါအပြင်လက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေဟာလည်းဒီစာချုပ်ထဲအကျုံးဝင်တယ်လို့လက်ရှိမှာအဓိကပြန်ဖက်အင်အားစုတွေကြားစီးပတိပကမရှိဘူးဆိုရင်အဲ့ဒီလိုလက်နက်တွေမရောင်းချဖို့ပိတ်ပင်ထားတာပါဒါကြောင့်အခုလိုဖြေလျှော့ပေးလိုက်တဲ့အတွက်ဒုံးကျည်ပါတဲ့ drone ယာဉ်ကိုဘယ်လိုလက်နက်အမျိုးအစားတွေထည့်သွင်းသတ်မှတ်မလဲဆိုတာသမ္မတ Trump ပြန်ပြီးစဉ်းစားဆုံးဖြတ်ဖို့လိုလာမှာဖြစ်ပါတယ်အခုရောင်းချခွင့်ပြုလိုက်တဲ့ drone ယာဉ်ထဲမှာ American စစ်တပ်ကလက်ရှိသုံးနေတဲ့တနာယီ800ကီလိုမီတာနှုန်းနဲ့လေထဲပြန်တန်းနိုင်တဲ့အမျိုးအစားတွေရောအခြား American လို့စစ်လက်နက်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်ရဲ့နေဆွန်နယ်ပြားဒေသမှာဒေသခံအာဖဂန်တွေအပေါ်တင်းကျပ်တဲ့ထိန်းချုပ်မှုလုပ်ထားတာကိုဖယ်ရှားလိုက်ပြီးဆိုတော့တာလီဘန်အဖွဲ့ရဲ့ပြောကြားချက်ကိုလူအခွင့်ရေးအဖွဲ့တွေကလက်မခံနိုင်ဖြစ်နေကြပြီးအဲ့ဒီဒေသတွေမှာလူအခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကသတိပေးပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လတွေအတွင်းထုတ်ပြန်တဲ့လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ရဲ့အစိုးရကံစားအရတာလီဘန်တွေကသူတို့အုပ်စိုးထားတဲ့ဒေသတွေမှာအခုထိတင်းကျပ်တဲ့စီးမြင်းတွေနဲ့ဖိနှိပ်ထားကြောင်းဖော်ပြပါတယ်အမျိုးသမီးငယ်တွေပေါ်စာသင်ခွင့်တားမြစ်ထားတာကိုရုပ်သိမ်းလိုက်ပြီလို့တာလီဘန်အဖွဲ့ကတရားဝင်ပြောဆိုပေမဲ့တချို့တာလီဘန်အဖွဲ့ဝင်တွေကအမျိုးသမီးပညာရေးကျောင်းတွေကိုဖွင့်ခွင့်မပြုသလိုအပြုအဝအဝင်အမျိုးသမီးတွေကျောင်းတက်ခွင့်မရသေးတာရှိနေသေးကြောင်းအစိုးရခန်းစာမှာဖော်ပြပါတယ်တာလီဘန်ခေါင်းဆောင်ပိုင်းကအခုလိုပြောဆိုနေပေမဲ့အောက်ခြေတပ်ဖွဲ့ဝင်တွေရဲ့လှုံ့ဆော်ချက်နဲ့ကွာဟမှုဖြစ်နေတယ်လို့ HRW အဖွဲ့အာရှရေးရာအကြံပေးJohn Shifton က VOA ကိုပြောပါတယ်။ဒါစစ်သွေးကြအဖွဲ့ကိုယ်စားလှယ်တွေအနေနဲ့နိုင်ငံတကာမှာဝန်ဆန်းအောင်ကြိုးပမ်းချက်တစ်ခုသာဖြစ်တယ်လို့ ICG ပဋိပက္ခလေ့လာဆောင်ကြည့်ရေးအဖွဲ့ကျွမ်းကျင်သူတူက VOA ကိုပြောပါတယ်ခင်ဗျာ။ဆိုမာလီဝန်ကြီးချုပ်ဟာဆန်အာလီခါယာကိုအယုံကြည်မရှိအဆိုနဲ့လွှတ်တော်မှာမဲခွန်းဆုံးဖြတ်ပြီးမမျှော်လင့်ဘဲယာဒူးကဖယ်ရှားလိုက်ပါတယ်။မဲခွန်းဆုံးဖြတ်ပြီးနောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလွှတ်တော်ဥက္ကဋ္ဌအဗ္ဒူရာမန်ကဝန်ကြီးချုပ်ခါယာရဲ့အစိုးရဟာထိရောက်တဲ့စွမ်းဆောင်နိုင်ခြင်းမရှိဘဲတိုင်းပြည်ပေါ်ပေးထားတဲ့ဂရုတွေကိုအောင်မြင်အောင်လုပ်နိုင်စွမ်းမရှိဘူးလို့ဆွဆွဲပြောကြားသွားပါတယ်။ဝန်ကြီးချုပ်ခါယာကိုဖေရှားဖို့ထောက်ခံမဲ190ကန့်ကွက်မဲ10မဲနဲ့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဆိုမာလီရဲ့လာမယ့်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချိန်စရားနဲ့ဘယ်လိုပုံစံကျင်းပမလဲဆိုတဲ့ကိစ္စပေါ်ဝန်ကြီးချုပ်နဲ့သမ္မတကြားအချိန်တော်ကြာအငင်းပွားနေတဲ့ကိစ္စဟာပေါက်ကွဲလူနီးပါးဖြစ်လာနေပြီဆိုတဲ့သုံးသက်ချက်တွေထွက်ပေါ်လာပြီးနောက်ဝန်ကြီးချုပ်ကိုအခုလိုဖယ်ရှားလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ရဲ့ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရဲမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံပါဝင်နိုင်ငံ၄နိုင်ငံကစစ်သွေးကြွအဖွဲ့ဝင်အရေအတွက်150က200လောက်ဟာအိန္ဒိယတိုက်ငယ်က Al Qaeda အကြမ်းဖက်အဖွဲ့ကွဲတစ်ခုဖြစ်လှရှားနေပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အကြမ်းဖက်ဝါဒဆိုင်ရာအစိုးရကစားတစ်စောင်းကသတိပေးထားပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံ Kerala ပြည်နယ်မှာလည်း Islamic State အဖွဲ့ဝင်အရေအတွက်တည်တည်တသာရှိနေပြီးအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့စီစဉ်နေတယ်လို့လည်း The Times of India နဲ့ India Express သတင်းစာတွေအပါအဝင်နာမည်ကြီးအိန္ဒိယသတင်းဌာနတွေကပြောပါတယ်အိန္ဒိယတိုက်ငယ်က Al Qaeda အဖွဲ့ AQIS ဟာအာဖဂန်နစ္စတန်နိုင်ငံက Taliban အဖွဲ့လက်အောက်မှာလှုပ်ရှားနေကြအောင်အဲ့ဒီအဖွဲ့မှာမြန်မာ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကအဖွဲ့ဝင်အယောက်150က200အထိပါဝင်ကြအောင်အဖွဲ့ရဲ့လက်ရှိခေါင်းဆောင်က Osman Mahood ဖြစ်ပြီးအရင်ခေါင်းဆောင်ဟာ Asim Umar တပ်ဖြတ်ခံရတာကိုလက်စားချေဖို့အတွက်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့ကုလသမဂ္ဂရဲ့26ကြိမ်မြောက် IS နဲ့ Al Qaeda အကြမ်းဖက်ဝါဒဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်စင်ကန်စာရအိန္ဒိယနိုင်ငံကေရလာနဲ့ကာနာတကာပြည်နယ်တွေမှာ IS အကြမ်းဖက်အဖွဲ့ဝင်အယောက်180ကနေ200ကျားရှိတယ်လို့လည်းဆိုပါတယ်။တောင်တင်းပင်လယ်ထဲပိုင်နဲ့နယ်မြေပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကကြေညာတောင်းဆိုထားကြဟာတရားဥပဒေကိုအခြေခံခြင်းမရှိတာကြောင့်ပယ်ချကြောင်းဩစတြေးလျနိုင်ငံကကုလသမဂ္ဂကိုတရားဝင်စာတမ်းတစ်စောင်ပေးပို့အသိပေးလိုက်ပါတယ်။ဩစတြေးလျနိုင်ငံကကုလသမဂ္ဂကိုစက်တာပရိနီကပြပို့တဲ့အဲ့ဒီကြေညာစာတမ်းမှာအငင်းပေါ်နေတဲ့ကျွန်းတော်တော်များများနဲ့တရုတ်လိုဆောက်လုပ်ထားခဲ့တဲ့ကျွန်းတူတွေကိုပိုင်ဆိုင်တယ်လို့ကြေညာထားချက်ဟာတရားဥပဒေကိုအခြေခံခြင်းမရှိဘူးလို့ဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နိုင်ငံကကြေညာထားတဲ့သမိုင်းဆိုင်ရာအခွင့်အရေးဒါမှမဟုတ်ရေကြောင်းဆိုင်ရာအခွင့်အရေးနဲ့အကျိုးစီးပွားဆိုင်ရာတောင်းဆိုချက်တွေကိုလက်မခံဘဲပယ်ချကြောင်းလည်းဩစတြေးလျနိုင်ငံကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုကတောင်တင်းပင်လယ်တဲ့တရုတ်တို့ရဲ့နယ်မြေပိုင်ဆိုင်မှုတောင်းဆိုချက်တရားမဝင်ကြောင်းနဲ့တရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေကိုထောက်ခံကြောင်းပြောကြားပြီးမှဩစတြေးလျတို့ကအခုလိုကြေညာချက်စာတမ်းကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံက 9-line လို့ခေါ်တဲ့အမှတ်အသားကိုကုနဲ့ညနေပိတ် line ရေးဆွဲပြီးတောင်တရုတ်ပင်လယ်ကြီးတစ်ခုလုံးဒီဘက်ကိုပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။နှစ်စဉ်ကျင်းပလေးရှိတဲ့အမေရိကန်နဲ့ဩစတြေးလျဝန်ကြီးအစင်ဆူရီဝဲတွေလည်းမကြခင်ကျင်းပဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံကဝန်ကြီး2ဦး COVID-19 ကာယောဂါကာလနေဆက်ဖြတ်ကျော်သွားလာတဲ့ပြည်ပင်ထားပြီးပထမဆုံးချိန်ဖြစ်အမေရိကန်နိုင်ငံကိုသွားမှာဖြစ်ပါတယ်။အခုချိန်ဟာတိတ်အေးကြီးတဲ့အချိန်ဖြစ်လို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်တယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးမာရိုက်စပိန်နဲ့ကာကွယ်ရေးဝန်ကြီးလင်ဒါရီနိုလ်ဆိုကစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဟောင်ကောင်ကိစ္စကိုရိုနာဗိုင်းရပ်စ်နဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်ကိစ္စတော်တော်များများကြောင့်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးတင်းမာနေတဲ့တစ်ချိန်တည်းမှာပဲဩစတြေးလျနဲ့တရုတ်နိုင်ငံကြားမှာလည်းအလားတူကိစ္စတွေနဲ့ဆက်ဆံရေးမပြေလည်မှုတွေရှိနေပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာရပ်ပောင်းတရာအတွင်းပထမဆုံးအကြိမ်ဖြစ်ပြည်တွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေ့ရှိခဲ့တယ်လို့ဗီယက်နမ်အာဏာပိုင်တွေကစနေနေ့ကပြောပါတယ်။အသက်58နှစ်အရွယ်ဗီယက်နမ်မျိုးသားလူနာအမှတ် 416 ဟာနိုင်ငံတောင်ပိုင်းဒါနန်မြို့ကဖြစ်ပြီးအေပိလ16ရက်နေ့နောက်ပိုင်းပထမဆုံးပြည်တွင်းမှာယောဂပိုးကူးစက်ခံရသူဖြစ်ပါတယ်။သူနဲ့အနီးကပ်ထိတွေ့ခဲ့သူ105ယောက်ကိုယောဂပိုးဆက်ဆေးပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗီယက်နမ်နိုင်ငံဟာယောဂကိုအလျင်အမြန်ထိန်းချုပ်ကန်တွယ်နိုင်ခဲ့တာကြောင့်ချီးကျူးခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။နိုင်ငံတွင်းယောဂကူးစက်မှုမရှိတာလနဲ့ချီကြပြီးတဲ့နောက်မှာအခုအမျိုးသားမှာဘယ်လိုယောဂကူးစက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဗီယက်နမ်နိုင်ငံမှာအသွားလာတွေဖြည့်ချော့ပေးလိုက်ပြီးနောက်ပိုင်းဒါနန်းမြို့ကမ်းခြေနဲ့စားတောက်ဆိုင်တွေကိုပြည်တွင်းခီးသွားတွေအများပြားလာရောက်လည်ပတ်နေကြတာလည်းဖြစ်ပါတယ်။တရုတ်နဲ့ရှီလီယားရဲ့နယ်နိမိတ်ချင်းထိစပ်နေပေမဲ့လည်းအခုချိန်ထိဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ416ယောက်ပဲရှိပါတယ်ခင်ဗျာ။နော်ဝေးနိုင်ငံစပါဘတ်ချွန်စုမှာမနစ်စနေနေ့ကနှစ်ပေါင်း40ကျော်အတွင်းအပူချိန်အမြင့်ဆုံးစံချိန်တင်မြင့်တက်ခဲ့တယ်လို့နော်ဝေးမိုးလေဝသဌာနကကြေညာခဲ့ပါတယ်။သိပ္ပံပညာရှင်တွေရဲ့လိလာချက်တွေအရအာတိတ်ဒေသမှာကမ္ဘာကြီးပူနွေးမှုကကမ္ဘာတခြားနေရာတွေထက်နှစ်ဆပိုမြန်နေတာလည်းဖြစ်ပါတယ်။နေ့ရက်တိုင်းအပူချိန်မြင့်တက်နေတဲ့စပါဘတ်ချွန်စုမှာနေ့လယ်ပိုင်းအပူချိန် 27.2 ဒီဂရီဆယ်စီယပ်ရှိခဲ့ပြီးဒါဟာ1999ခုနှစ်တုန်းကမြင့်တက်ခဲ့တဲ့အပူချိန် 27.3 ဒီဂရီစင်တီဂရိတ်တဲ့နည်းနည်းပဲညော့နေတာဖြစ်ကြောင်းမိုးလေဝသပညာရှင်ခရစ်စတန်ဂျီဆယ်ဖော့စ်က AFP သတင်းကိုပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလကတည်းကဒီဒေသမှာပုံမှန်ထက် ၅ဒီဂရီလောက်အပူချိန်မြင့်တက်လာတာဖြစ်တယ်လို့အတိတ်ဆက်ဝိုင်းနာကဆိုင်ဘေးရီးယားဒေသမှာလည်းဇူလိုင်လလယ်တုန်းကအပူချိန်၃၈ဒီဂရီအထိမြင့်တက်ခဲ့ပါသေးတယ်။နော်ဝေးနိုင်ငံကစဗာလ်ဘတ်ဒေသဟာပိုလာဝက်ဝံအများအပြားရှိပြီးအုတ်တရလင်းတန်းတွေတွေ့မြင်နိုင်လို့လူသိများတဲ့ဒေသတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ။တဲ့ငွေနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဒီနိုင်ငံပေါ်အမေရိကန်ရဲ့လက်ရှိမူဝါဒတွေကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကချပြလိုက်ပြီးဒါဟာလွတ်လပ်မှုနဲ့ဖိနှိပ်မှုကြားကရွေးချယ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဟောင်ရစ်ချတ်နစ်ဆန်လက်ထက်မှာတရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်စတင်ခဲ့ပြီး48နှစ်အကြာမှာအမေရိကန်ရဲ့လက်ရှိမူဝါဒအရင်းနဲ့ပတ်သက်လို့ဝန်ကြီးပွန်ပီယိုရဲ့ပြောဆိုချက်တွေဘော်ဖီယိုရဲ့သတင်းတော့အလစ်ဘက်လီသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတထရမ့်အစိုးရရဲ့တရုတ်နိုင်ငံပေါ်ထားတဲ့တင်းမာတဲ့ရည်တည်ချက်တွေနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကယ်လီဖိုးနီးယားပြည်နယ်ကသမ္မတဟောင်းနစ်ဆန်ရဲ့စာကြည့်တိုင်းမှာပြောသွားတာပါ
။ The old paradigm of blind engagement with China simply won't
ဒီနိုင်ငံနဲ့ငကန်တော်တူဆက်ဆံတဲ့ paradigm အဟောင်းကလုံးဝဖြစ်ပါဘူး။ကျွန်တော်တို့အနေနဲ့ဆက်မကျင့်သုံးသင့်တယ်လို့ပြန်လဲမသွားသင့်ပါဘူး။သမ္မတထရမ့်ကတော့အမေရိကန်စီးပွားရေးတွေနဲ့ကျွန်တော်တို့ရဲ့လူမျိုးပုံစံကိုအောက်ွဲပေးမဲ့မဟာဗျူဟာတွေလိုအပ်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။လွတ်တဲ့ကဘာကြီးအနေနဲ့ဒီလိုဖိနှိပ်တဲ့အစိုးရမျိုးကိုအောင်နိုင်ရမှာပါ
။တရုတ်ကနိုင်ငံတွင်းနဲ့ဟောင်ကောင်မှာဖိနှိပ်မှုတွေဆက်လုပ်နေချိန်မှာပဲတရုတ်နဲ့အရင်လိုထိတွေ့ဆက်ဆံမှုကဟောလိဝုဒ်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမှာကိုယ့်ဘာသာကိုယ်စင်စါလို့တီးဖြတ်တာတွေဖြစ်လာစေတယ်လို့ဝန်ကြီးပေါ်မြူကပြောပါတယ်။ဒီနိုင်ငံဟာကမ္ဘာတော်မှာလွှမ်းမိုးနိုင်မှုပိုကျိုးပန်းလာနေပြီးတော့သူ့နိုင်ငံအတွင်းမှာပိုပြီးတော့အာဏာရှင်ဆန်လာသလိုပြည်ပကလွတ်လပ်မှုတွေကိုလည်းရံပြုလာနေတယ်လို့ပြောပါရယ်။အမေရိကန်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးဟာတရှိုးလုံထောင်လန်းတာတွေနဲ့နိုင်ငံတကာညာနာမူပိုင်ခွင့်ပစ္စည်းတွေကိုခိုးယူတဲ့နေရာဖြစ်လာနေတဲ့ဆိုပြီး82နှစ်အတွင်းပိတ်ဖို့ပြောလိုက်ပြီးရပိုင်အတွင်းမှာပဲဝန်ကြီးပေါ်ပြူကအဲ့လိုဆက်ပြောခဲ့တာပါ
။ The only way to truly change communist China is
community နိုင်ငံကိုအပိုင်းကြီးပြောင်းလဲဖို့ဦးတည်တော်နီလန်ကဒီကောင်းဆောင်တွေဘာပြောရဲဆိုတဲ့အပေါ်မှာအခြေခံပြီးမလုပ်ဘူး။သူတို့ဘယ်လိုပြုမူနေကြလဲလုပ်နေကြလဲဆိုတဲ့အပေါ်မှာအခြေခံပြီးလုပ်ဖို့ပါ။ဒီအပေါ်မှာအခြေခံပြီးအမေရိကန်မူဝါဒတွေကတုံ့ပြန်နေတယ်ဆိုတာကိုများလို့မြင်နိုင်ပါတယ်။သမ္မတရေဂန်ကတော့သူ့အနေနဲ့ဆိုဗီယက်ကိုယုံကြည်မှုအပေါ်အခြေခံပြီးလူရည်တွေကိုစစ်စစ်အတည်ပြုခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီကွန်မြူနစ်ပါတီကတော့ကျွန်တော်တို့အနေနဲ့ယုံလို့မရပဲလူရည်တွေကိုစစ်စစ်အတည်ပြုရပါပါ။
အမေရိကန်အနေနဲ့တရုတ်နိုင်ငံပေါ်မှာတင်းမာတဲ့ချင်းကပ်မှုတွေချမှတ်လာနေတာကအံ့ဩစရာမဟုတ်ပဲသမ္မတဘွတ်နဲ့ဂျော့ချ်ဒဗလျူဘွတ်တို့လက်ထက်ကလေးကရှိလာခဲ့တာဖြစ်တယ်လို့ Rand Corporation ကတရုတ်ရေးကျွမ်းကျင်သူတင်မသီဟစ်ကပြောပါတယ်ဝန်ကြီးပွန်ပီယိုကတော့တခြားနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံကိုတောင်းဝန်ခံမှုရှိလာအောင်လုပ်တင်တယ်လို့ပြောပါတယ်ဒါပေမဲ့ဒီကိစ္စကထင်သလောက်ရိုးရှင်းပြီးတော့မလွယ်ကူနိုင်ဘူးလို့တင်မသီဟစ်ကတော့ပြောပါတယ
် A lot of countries aredependent or
နိုင်ငံတော်များများကဒီနိုင်ငံတွေကိုလည်းအပေါ်မှာဒေါ်လာမီခိုနေရပြီးလုံးဝမီခိုနေတာမဟုတ်ရင်တော့အနည်းဆုံးတော့အားထားနေရပါဒါကြောင့်ကမ္ဘာနိုင်ငံတော်များများအတွက်တော့တစ်ဖက်ကိုရက်ပြီးတရုတ်အပေါ်တင်းမာတဲ့အမေရိကန်မူဝါဒတွေပူးပေါင်းဖို့ကမလွယ်ပါဘူ
းတရုတ်နိုင်ငံကညာနာမူပိုင်ခွင့်ခိုးယူတာနဲ့ဟောင်ကောင်ပေါ်တရုတ်ရဲ့ချင်းကပ်မှုလို့ကိစ္စရင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်မှာတင်းမာတဲ့မူဝါဒတွေချမှတ်တာကိုအမေရိကန်ပါတီကြီးနဲ့စလုံးကထောက်ခံကြပြီးတော့ဒီမိုကရက်ပါတီဘက်ကသမ္မတအောင်ဖြစ်လာဖို့တင်ကြသလောက်ရှိတဲ့ဂျိုးဘိုင်ဒန်ကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးတင်းတင်းမမာပြောထားတာကြောင့်လာမယ့်ရွေးကောက်ပွဲမှာဘသူနိုင်နိုင်လက်ရှိရှိနေတဲ့မူဝါဒတွေကတော့တိတ်ပြောင်းသွားဖို့မရှိဘူးလို့တင်မသီဟစ်ကပြောပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံပေါ်မှာအခုလိုတင်းမာတဲ့ချင်းကပ်မှုတွေကအရင်အစိုးရတွေတုန်းကချင်းကပ်မှုတွေနဲ့ပိုပြီးတော့အောင်မြင်မှုရမရဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းပါ
တောင်ပိုင်းရှမ်းပြည်သမတော် RCSSSA ဌာနချုပ်စစ်တင်တန်းကနေထွက်ပြေးလာတဲ့တတတဲ့20ဦးကို UDPS ဝအဖွဲ့ကယာယီထိန်းသိမ်းထားပြီးသမတော်ပဲအနှံခဲ့တယ်ဆိုတဲ့သတင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတောင်ပိုင်းရှမ်းပြည်သမတော် RCSSSA စစ်တင်တန်းကြောင်းကနေထွက်ပြေးလာတဲ့တတတဲ့တွေကို UDPS ဝအဖွဲ့ကဒါချီလိတ်မြို့ရှိနယ်မြေခံတပ်ကိုအနှံခဲ့တယ်လို့သမတော်ပြောခွေရဗိုလ်မှူးချုပ်စော်မင်းတွန်းက VOA ကိုပြောပါရယ်
ကျွန်တော်23ရက်နေ့တုန်းကညာ10နာရီလောက်မှာဖြစ်တာဖြစ်ပါတယ်အဲဒီမှာတော့ PSSSA ကနေထွက်ပြေးလာတဲ့20ဦးပေါ့ဒီ UDPS ကနေပြောတာဟောကြီးကပေါ့တပ်ပါလိုင်းကကျွန်တော်တို့ခင်းသိမ်းထားရသူတို့ကိုကျွန်တော်တို့လာရောက်အနှံခဲ့တာရှိတယ်သူတို့ကတော့ကျွန်တော်တို့ဆက်လက်ခင်းသိမ်းပေးကြတော့အတားတွေနေနေလေးရရှိတယ်
စစ်တင်တန်းတက်ရောက်နေတာကနေထွက်ပြေးကြတဲ့အကြောင်းရင်းကိုတော့ဘုံမကျုပ်စွန်မင်းထွန်းကခုလူဆက်ပြောပါတယ
်။သူတို့ကိုတော့ RSS တွေကတော့သူကဘူးကြီးစီပွားစီဆွဲတယ်ဆိုတဲ့အကြောင်းပြတဲ့နဲ့ဖမ်းပြီးကြစစ်တင်တန်းပြီးတဲ့လူတွေတော့အကြမ်းင်းပြရပါတယ်။ထွက်ပြေးကြတဲ့ဒီအကြောင်းရင်းကတော့ဆိုင်းမှာလဲ RSS အဲမှာမလုတ်ချင်တာရဲ့ပင်မစင်ရတဲ့အကြောင်းရင်းတွေတောင်းလို့တော့အကြမ်းင်းပြရပါတယ်။
တောင်ပိုင်းရှမ်းပြည်သမတော် RSS ပြောခွေရဒုဗုံမူကြီးဆိုင်းအောင်ခေးကတော့တမတော်ကနေထုတ်ပြန်တဲ့သတင်းဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုပါတယ
်။တော့မဟုတ်မှန်မှန်တန်ခံပြီးတော့လုပ်နေတဲ့တတိတိနေတယ်တော့အဲလိုမှမှန်ကန်တော့ပါတက်စီတာတကမှမရှိပဲနဲ့အဲလိုမျိုးကြည့်ရတယ်ဆိုတော့ကျွန်တော်တို့ကအောက်ဖို့ကောင်းတော့ပါတော့ကျူကြည့်မှုဒီဆောင်နေတဲ့ချိန်မျိုးမှာအဲမျိုးတင်းထွက်လိုက်တော့ကျူကြည့်မှုကိုရောက်ကြည့်တယ်ပေါ့နော်ဒီမှာချက်ချင်းချင်းနဲ့သမင်တကာတင်လိုက်တာလားဆိုတော့တံပြားချင်းကြီးမိတာပေါ့နော်
ဒီလူအစီလာရှုံမျိုးဆက်ဆံရေးတာဝန်ခံဥညိရန်ကတော့ဒီပြစ်စင်ကိုမသိရှိသေးဘူးလို့ပြောပါတယ
်ကျွန်တော်ခရီးလုံနေတော့အဲ့ဒီကိစ္စကျွန်တော်မသိရဖြစ်နေတယ်
ယူဇူလူအစီတောင်ပိုင်းဒေတာဆက်ဆံရေးမှုကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးတောင်ပိုင်းရှမ်းပြည်သမတော် RCS နဲ့ UWS ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့တို့ဟာရှမ်းပြည်နယ်ရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့စည်ရေးသင်းမှမှုဖြစ်စဉ်တွေရှိခဲ့ပါတယ်။ပြည်တော်စု Institute သုတေသနဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကတည်ချင်းလေးကိုခုလိုပြောပါတယ
်။ကိုရလက်ထက်သူတို့ကတော့ဒီ UWS စီစာချင်းအောက်ကလွယ်လာနေဒီရှမ်းတောင်ပိုင်းတီဆိုင်နယ်တစ်လျှောက်ကဒီအရင်ကရှမ်းတပ်ဖွဲ့တွေဆီဆိုင်ကနေဒီမှာနေရာပြဆန်ကြရစာချင်းဒီကိုဒတ်ချောက်တို့ကတော့နောက်ပိုင်းမှာသူတို့ကတော့ဒီနှောင်ပေါက်ဝင်းတွေမှာသူတိုက်ပွဲတွေကြီးကျယ်ဖြစ်ကြတယ်။ UWS တွေကလည်းဥမာနေရီပါတယ်ကိုလိုတွေပါတယ်လုပ်တယ်စစ်တပ်ဘောင်းနဲ့ပြည်လဲကိုတော့အဲ့မှာမူကတော့ဖြစ်တယ်
ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်း RCS အဖွဲ့ရဲ့တပ်သားတွေကို UWS ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကနေဖမ်းဆီးရမိပြီးမြန်မာစစ်တပ်ဘက်ကိုအနှံခဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့စိုင်းထုံးအောင်လွင်ကပြောပါတယ်။ဝတ်ဖွဲ့ဟာပမာပြည်ကွန်မြူနစ်ပါတီကနေခွဲဆက်လာပြီးနောက်ပိုင်းနိုင်ငံတော်ညီဝတ်ပြည်ပြမှုတည်ဆောက်ရေးစစ်ဆေးရနဲ့အပြစ်ရဆဲခဲ့ပါတယ်။ရှမ်းပြည်နယ်ဘက်မှာဝတ်ဖွဲ့အတွက်နေရာချထားပြီးပြီးနောက်မှာတောင်ပိုင်းရှမ်းပြည်သမတော် RCS နဲ့စစ်ရေးသင်းမာခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCS SSA ဖွဲ့ဟာမြန်မာစုရနဲ့ NCA ပြည်ရလက်မှတ်ရည်ထူပြီးတာဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့မကြာခဏဆူဆူလိုတိုက်ပွဲဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့မှာရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင် RCS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကိုင်ကျေးတီနဲ့မိုင်းနောင်မြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာသမတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်ရကျင်ညာထားတဲ့ဆိုပေမဲ့တမ်းပလောင် TNL ဖွဲ့နဲ့အစင်လိုလိုတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်သမတော် RCS မြောက်ပိုင်းရှမ်းပြည်သမတော် SSPB SSC တချင်းလွတ်လပ်ရေးဖွဲ့ KIA ကိုကန့်တပ်ဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်ဒီမနက်ကတော့ရှိရဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကအေးရောင်မှာဒီကြပတ်မှာတော့လက်ရှိမွန်ပြည်နယ်မှာကာရင်တူးဝင်နေတဲ့လူ2000ကျော်ရဲ့ကအများစုကြုံတွေ့နေရတဲ့တောက်ရည်နဲ့တခြားအခက်အခဲတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဒီကနေ့ကျတော့ Monday ဆိုရင်ဘုံပါမယ်။
ပေါ်လမြိုင်ကွာရန်တင်းမှနေတော့ကဆိုကလေးတွေနဲ့ပတ်သက်တဲ့ PC တွေမဝယ်ဘူးဆိုတော့အမားတို့လူကလေးငယ်တဲ့လူတွေတော့အခက်အခဲဖြစ်တော့ပါလား
။လူမျိုးငယ်ပေါ်လမြိုင်မြို့မှာ Quarantine 23ရက်ဝင်နေတဲ့မဟုတ်ဝေအောင်ကပြောပြတာပါ။ဒီဆောင်မှာအပြည့်စုံလို့ Bon News Agency က
သတင်းတော်ဝန်ဆောင်မှုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
မဝဝေအားဟာမော်လမြိုင်နယ်ဖအောက်ကျေးရွာဒေသခံတဦးဖြစ်ပါတယ်။မကြသေးခင်တုန်းကသူကထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပါတယ်။ COVID-19 ရောဂါဖြစ်ပွားချိန်မှာတော့သူအလုပ်လုပ်နေတဲ့လုပ်ငန်းဟာရပ်နားလိုက်ရပြီးအလုပ်သမားတွေဟာလည်းသူတို့ရဲ့နေရပ်ကိုပြန်လာကြရပါတယ်။ဒါကြောင့်မဝဝေအားဟာလည်းမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့အိမ်ကိုပြန်လာခဲ့ရပြီးသူ့ခင်ပွန်းအသက်၄လအရွယ်ရှိတဲ့သားလေးတို့နဲ့အတူကွာရန်တင်းဝင်ခဲ့ရတာဖြစ်ပါတယ်။
ကွာရန်တင်းမနေရကခက်ခဲဖဖြစ်လဲဆိုတော့ကလေးငယ်တော့လေလူများတွေလို့အဆင်မပြေဘူးပေါ့နော်ကလေးတောင်းဆောင်ဖြစ်စီတွေတိတ်ခံပေါင်းပြီးလေးတွေဝယ်ဖို့ကအခက်ခဲဖြစ်တယ်ကိုမရှိတဲ့ပတ်စံနဲ့ဝယ်လို့မရဘူးဆိုတော့အဲ့နဲ့နေတဲ့လူတွေတော့မာလို့အဆင်ပြေတယ်လာဖို့ဖို့လည်းအဆင်ပြေတယ်လေအဲ့နဲ့ဝဲတဲ့သူတွေတော့ကတော့ခက်ခဲဖြစ်တော့ပေါ့နော
်ခုနမကမှား
လက်ရှိအချိန်ထိတိုင်းနယ်ပြည်နယ်အသီးသီးကပြည်ပကနေပြန်လာတဲ့လူတွေရှိနေဆဲဖြစ်ပြီးအဲဒီလိုပြန်လာတဲ့လူတွေကလည်း20ရက်ကွာရန်တင်းနေထိုင်ရတာပါအဲလိုနေထိုင်ဖို့အတွက်ကကြတော့အစိုးရရဲ့ပြင်ဆင်မှုအပိုင်းတွေမှာလေ့ဟင်းမှုတွေရှိနေတယ်လို့ကွာရန်တင်းမှာနေထိုင်ရတဲ့လူတွေအတွက်ကလည်းစိန်ခေါ်မှုတွေရှိနေပါတယ်အဲလိုစိန်ခေါ်မှုရှိနေတဲ့အထဲမှာမဝေဝေအောင်နေထိုင်ခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ပညာရေးကောလိပ်မှာဖွင့်ထားတဲ့ CPFU လည်းအပါအဝင်ဖြစ်ပါတယ်CPFU အတွင်းမှာရှိတဲ့လူတွေရဲ့ပတ်စံကိုအပြင်ထုတ်တုံးလို့မရတဲ့အတွက်ကြောင့်လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့အဆင်မပြေသလိုအလူရှင်တွေကလည်းမရှိတဲ့အတွက်ကြောင့်အထဲမှနေထိုင်တဲ့လူတွေအနေနဲ့ကန်ဆယ်ရေးအဖွဲ့ကထောက်ပတဲ့အတုံးဆောင်ပစ္စည်းတွေကိုပဲအားထားနေရတဲ့အနေအထားမှာမို့အခက်အခဲရှိတယ်လို့သိရပါဗျ။ထို့သူကွာရန်တိန်းမှာပြည်ပကနေပြန်ရောက်လာတဲ့လူတွေများပြီးအလူရှင်တွေကနည်းနေတဲ့အတွက်ကြောင့်လက်ရှိအချိန်မှာတော့တောက်တုံးရေးအခက်အခဲဖြစ်နေတယ်လို့ကွာရန်တိန်းမှာနေထိုင်ခဲ့တဲ့မနီနီထွေးကဆိုပါတယ်။
ဘာကျမ်းမှာကြတော့ကျောင်းသားတွေနေတဲ့ဆောင်ကတော့ခန်းချင်းလေးမှာနှစ်ယောက်တက်ခင်းနေကတိကပြသလုံးဆိုတော့လေဝင်လေပါလည်းမရှိဘူးဆက်ရှူရမယ်နောက်ပြီးလေပန်ကံမပေးတော့နေရမကောင်းအောင်ပေါ့ဒီမှာချိုးရင်မကောင်းရေကမနေ့ပိုင်းချိုးရင်ညနေပိုင်းကိုမရှိတော့လေဒီလာမှချိုးရ
ကျက်ခနဲ16နေမြေကန်ဆယ်ရေးအတင်းဥက္ကဋ္ဌဦးထွန်းရွှေကတော့ကွာရန်တင်းစင်တာမှာရေပြတ်လတ်တာတွေရှိတယ်ဆိုတာကိုအတိပြုပြောဆိုခဲ့ပါတယ်ဒါဟာလဲအလှူရှင်မရှိလို့အခုလိုဖြစ်ရတယ်ဆိုတာကိုလည်းသူကလက်ခံခဲ့ပါတယ
်။အဲတောက်ကြီးကလည်းကြတော့တကယ်လဲအစိုးရအဖွဲ့ကမချပေးဘူး။အလှူရှင်ရှိမှတာလင်းသူတို့ကိုကျွန်တော်တို့ကပေးရတာ။အဲအဲ့လိုပေးရတဲ့အခါမှာဟိုအထက်ကလူတွေအတွက်လည်းအခက်ခဲသူတို့တောင်းလိုက်ကျွန်တော်တို့မပေးနိုင်တဲ့အခက်ခဲအဲဒါလေးနေတော့ရင်ဆိုင်ရပါတယ်။
အစိုးရဘက်ကဘတ်ဂျက်အခက်အခဲဖြစ်တဲ့အတွက်ကြောင့်ကွာရန်တင်းနေထိုင်တဲ့သူတွေစားဖို့သမင်းနဲ့ဟင်းကိုတောင်းဝန်ယူကြွေးမွေးခဲ့ပေမဲ့တောက်ရည်ကိုတော့အလှရှင်မရှိလို့အစိုးရဘက်ကမချပေးတဲ့အတွက်ကြောင့်တောက်သုံးရည်အခက်အခဲဖြစ်နေတယ်လို့ဦးထွန်းရွှေကပြောပါတယ်
။ဟိုမှာဝန်ကြီးချုပ်ဆိုရင်လည်းသူစပွန်ဆာလောက်ရတယ်လေသူလှူစရာတော့မလို့ဟာသူချိတ်ဆက်ပြီးလုပ်ပေးလိုက်ရုံပါ။ဒါမှမဟုတ်အဲ့ဒီစေတနာပိုင်းလေးတွေလိုလိမ့်မယ်လို့ထင်တယ်။ဘာကြောင့်ဆိုတော့သူတို့ဘက်ကလည်းဗားမလာဘူး။တော့ဒီသမင်းတောက်တွေကလေးကြတော့လာပါတော့ကျွန်တော်ရောက်50တင်နိုင်ရင်50သမင်းတောက်ချပြီပါလား
ဒီဘက်ကနေပြန်ရောက်လာတဲ့ပြည်သူတွေကိုထားရှိဖို့ကွာရန်တင်းစင်တာဖွင့်လှစ်ထားတဲ့ပညာရေးကောလိပ်မှာလက်ရှိအချိန်ထိလူဦးရေ900ကျော်တောက်တုံးရေနဲ့ပတ်သက်တဲ့အခက်အခဲတွေကြုံတွေ့နေရပါတယ်ပြိခရဲမေလဆန်ပိုင်းမှာမုန်ပြင်းနဲ့အတွင်းကိုပြိပကနေပြန်ရောက်လာတဲ့နေဆောင်ကနေပြန်လာတဲ့လူတွေတထောင်ကျော်ရှိပြီးဝင်လာတဲ့သူတွေအားလုံးဟာအစိုးရကစီစဉ်ထားတဲ့ community based facility quarantine မှာနေထိုင်ကြရတာပါမုန်ပြင်းနယ်မှာပြိပကနေပြန်လာတဲ့လူတွေနေထိုင်ဖို့ quarantine center ကိုပညာရေးကောလိပ်နဲ့မော်လမြိုင်တက္ကသိုလ်ဆယ်မြို့နယ်အဆောင်တွေမှာဖွင့်လှစ်ထားတာဖြစ်ပြီး quarantine ဝင်သူစုစုပေါင်းဇူလိုင်လ14ရက်နေ့အထိမှာ 2,600 ကျော်ရှိတယ်လို့သိရပါတယ်ကွာရန်တင်းဝင်နေတဲ့အမျိုးသမီးတွေဟာအရင်ကလက်ဆိုင်သုံးပစ္စည်းနဲ့ပတ်သက်ပြီးအခက်အခဲရှိပေမဲ့အခုချိန်မှာတော့လွှတ်တော်ကိုယ်စားလှယ်တွေကလာရောက်လှူဒန်းမှုတွေရှိနေတဲ့အတွက်ကြောင့်အဆင်ပြေမှုတွေရှိနေတယ်လို့ဆိုပါရယ်။မွန်ပြည်နယ်ကကွာရန်တင်းဝင်နေတဲ့လူတွေအများစုဟာထိုင်းနိုင်ငံကနေပြန်လာတာဖြစ်ပြီးအဆိုပါကွာရန်တင်းဝင်နေတဲ့လူတွေကိုအစိုးရကကူညီပပိုးပေးတယ်လို့အလှူရှင်တွေ၊ volunteer လူငယ်တွေနဲ့လူမှုကယ်ဆယ်ရေးအသင်းတွေကလည်းပပိုးပေးနေတာပါ။လက်ရှိအချိန်မှာတော့ကန်ဆယ်ရေးအဖွဲ့တွေအနေနဲ့တောလာပို့ဆောင်ရေးလောက်တဲ့အခါမှာကုန်ကျစရိတ်အနေနဲ့ပြန်ပြန်အားဖြင့်တနေ့ကို3,000ခန့်ကုန်နေတယ်လို့ဦးထွန်းရွှေကပြောပါတယ်
။ရှိတာငွေကြေးအခက်အခဲပိုင်းတော့ရှိတယ်။ဥမာတ တက်စီပေါ့ပြောကျွန်တော်ကြိုက်ထုတ်ပို့ရတော့နှစ်ခေါက်သုံးခေါက်ရှိပြီနဲ့ပမာမပစံတောင်းလို့မရဘူးဒါပေမဲ့တက်စီကအနည်းဆုံး3000လောက်ကုန်တော့ပြောအစိုးရကဒီတောက်ရီဘူးတောက်ရီသူတို့အနေနဲ့အလှခံရကောင်ရပါလိမ့်မယ်ကျွန်တော်တို့ကဲဇယီဒီမှုကဲဇယီတွေကမတောင်းဘူးပြအလှူမဲ့ဆိုရင်တော့ကျွန်တော်တို့အလှူခံတာ
ကွာရန်တင်းဝင်နေတဲ့ပြည်သူတွေအတွက်မွန်ပြည်နယ်အစိုးရကဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုလည်းမွန်ပြည်နယ်အစိုးရဖွဲ့ဝင်ညွှန်ကြားရေးမှူးဦးမြင့်တန်ဝင်းက
ကျွန်တော်တို့ရဲ့ဟလာဟိုအရေးပေါ်ချောင်မို့ပြည်နယ်အရေးပေါ်ချောင်မို့အဲ့ရနေတော့မဟုတ်လောဆယ်စီမံဆောင်ရတယ်လောဆယ်တော့လုံလောက်တယ်လို့တော့ပြောလို့မရဘူးเนาะဒါပေမဲ့အခုလောဆယ်တော့ဒီရံမုံငွေကနေအခုချိန်ထိတော့ဟိုကျွေးနေသေးပဲပေါ့เนาะဟိုဒီထက်များလာရင်တော့လည်းဒါပြည်တော်စုတင်ပြမှာလောစင်မှာတော့ကျွန်တော်တို့ရဲ့ပြည်နယ်တွင်းမှာ30ပိုင်းဝင်ရှိတဲ့ငွေပမာဏအတွင်းမှာတော့အခုစီမံဆောင်ရွက်နေတာအခုချိန်ထိတော့ဟိုဆောင်ရွက်လို့ရနေသေးပဲစင်ရင်မတက်လာသေးဘူးတက်လာတဲ့ပုံမှာမူတည်ပါတော့နော်ဟိုအများဖို့ရှိမှာလဲဖို့ရှိမှာဆိုတော့ဟိုမြေပြင်မှာကောက်နေသေးတယ်ဆိုတော့တိတိပေါ်ကကျွန်တော်တို့ပြောလို့မရဘူးဒီတော့ကဘလောက်လဲငွေဘလောက်လဲဘယ်နေ့ထောက်ပါမှာလဲဒါကြီးကျတော့မတည်သေးဘူးဆိုတော့ပြည်တော်စုကပြောလိုက်အခုမှစင်ရင်ကောက်ခိုင်းသေးပဲရှိသေးတယ်
မွန်ပြည်နယ်မှာဆိုရင်မော်လမြိုင်ပြည်သူ့ဆေးရုံကြီးမှာကုသမှုခံယူနေတဲ့ COVID-19 အသီးပြုလူနာအမှတ်295ဟာရောဂါပျောက်ကင်းလို့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့မှာဆေးရုံကနေဆင့်ခွင့်ပြုလိုက်ပါတယ်။မွန်ပြည်နယ်မှာပိုးသွေးလူနာ6ဦးရှိခဲ့ပြီးလက်ရှိအချိန်မှာတော့စစ်ဆေးပြီးတဲ့အခါရောဂါပိုးမရှိတဲ့အတွက်ကြောင့်ဆေးရုံကနေဆင့်ခွင့်ရပြီလို့သိရပါတယ်။ကွာရန်တင်းစင်တာတွေမှာအခက်အခဲရှိနေပေမဲ့လည်းတက်ဆိုင်ရာတာဝန်ရှိသူတွေရဲ့အခက်အခဲကိုမှတ်ဝေဝေအောင်ကနားလည်နေပါတယ်။တခြားလူတွေရဲ့လုံခြုံရေးအတွက်အထဲမှာရှိတဲ့လူတွေကိုင်းတဲ့ပတ်စံကိုအပြင်ထုတ်မရတဲ့ကတ်တမှုတွေရှိနေတဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အသုံးဆောင်ပစ္စည်းတွေကလေးတွေရဲ့အသုံးဆောင်ပစ္စည်းတွေဝယ်တဲ့အခါမှာအခက်အခဲရှိပေမဲ့လည်းစည်းကမ်းချက်ကိုတော့လိုက်နာရမယ်လို့သူကဆိုပါတယ်။ဒါပေမဲ့အမျိုးသမီးတွေနဲ့ကလေးတွေကြုံတွေ့နေရတဲ့အခက်အခဲကိုပြည်သူတွေကဝိုင်းဝန်းလှူဒန်းကြမယ်ဆိုရင်အဆင်ပြေလိမ့်မယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ
်။
ကွာရန်တင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုအစိုးရရောပြည်သူတွေပါဝိုင်းဝန်းကူညီလှူဒန်းမယ်ဆိုရင်တော့နောက်ထပ်ဝင်လာမဲ့လူတွေအခုလိုမျိုးခက်ခဲကြုံရမှာမဟုတ်ဘူးလို့ကွာရန်တင်းမှာကူညီဆောင်ရွက်နေတဲ့သူတွေအတွက်လည်းအခက်အခဲတွေနဲ့ရောနဲ့လာနိုင်မယ်။
ဆက်ပြီးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျင်းနဲ့မယ်လို့တို့တန်အဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကတင်ဆက်ဝန်ဆောင်မှုတို့တန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျင်းစ်တို့ဖြစ်ပါတယ်တို့တန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်ပါတယ်စနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပတ်မို့ပူးညီထားတာဖြစ်ပြီး Frontier မြန်မာနဲ့ Foundation ရဲ့ဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်ညော့နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါခင်ဗျာ View America တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်ပုံမှန်ထုတ်လွှင့်နေကြစနေတဲ့ဒီလိုက်စီစဉ်နေရမှာ COVID ရောဂါကန့်သတ်ခြင်းနေကြောင့်မလို့နိုင်ငံရေးဆွေးနွေးပွဲအစီအစဉ်နဲ့အစထိုးတင်ဆက်နေပါတယ်ဒီတစ်ပတ်မှာတော့လာမယ့်ရွေးကောက်ပွဲအတွက်မကြာခင်ကထုတ်ပြန်ခဲ့တဲ့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကုစလေလောင်စင်းကိစ္စကိုသုံးသပ်ဆွေးနွေးထားပါတယ်မြမအရေးလေးတာသူဒေါက်တာရံမျိုးသိန်းနဲ့သတင်းစာဆရာကုသရသွေးရုံနဲ့ပင်ဆိုင်ဆွေးနွေးထားပါတယ်ကျွန်တော်ကတားညို့ဦးပါ
Okay ပါခုဒီမကြခင်ကပဲအာနာယအန်ဒီပါတီကထုတ်ပြန်တဲ့ရွေးကောက်ပွဲအတွက်ကုစလေလောင်စင်းဟာဒီတခြားနိုင်ငံရေးပါတီတွေရောလေးလာသူတွေရောအလေးပေးဆောင်ကြည့်တာခံခဲ့ရပါတယ်ဆိုလိုတာကအန်ဒီရဲ့ကုစလေအပြောင်းလဲပုံမှာဘာတွေထူလာမလဲပြိုင်ပွဲတွေကလည်းဘယ်သူပါမလဲဆိုပြီးတော့စိတ်ဝင်စားကြပါတယ်အဲ့တော့ဒေါက်တာရေမျိုးသိန်းကိုအရင်မေးချင်ပါတယ်ဒီစင်းထွက်လာတာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲဗျဟ
ိုကျွန်တော်မြင်ကတော့ဒီလက်ရှိပေါ်လေဒီထုတ်ပြန်လိုက်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဒီလွှတ်တော်ကုစလေလောင်စင်းရဲ့မှာဒီလူဟောင်းရှိတဲ့ရခိုင်နှုန်းတော့ပြန်ပါတဲ့အပေါ်မှာတော့အဲစိတ်ပြီးတော့စိတ်တိုင်းမကြပါဘူး။အဲဘာဖြစ်လို့လဲဆိုတော့လူငယ်တွေ၅နှစ်လွတ်တော်တည်တန်းတွင်းမှာနော်လွတ်တော်ကိုယ်စားလှယ်တွေဆွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဲစိတ်တိုင်းမကြစရာတွေအားမလို့အားမရဖြစ်စရာတွေအဲတော်လေးကို အဲ့ဒီခါကျတော့ပထမမျှော်လင့်တာကတော့အနည်းဆုံးတော့ဟလာ50ရာခိုင်နှုန်းလောက်ကတော့လူသစ်တွေပါလာလို့မယ်လို့ဒီလိုမျိုးပါတယ်။တကယ်တမ်းရွေးချယ်လာလူ1000ကျော်ရွေးချယ်ရတဲ့ခါကျတော့ NLD မျိုးရှိတယ်လို့ကျွန်တော်နားလဲပါတယ်။အဲဒါပေမဲ့အဲ့ဒီကိုယ်စားလှယ်လုံးကြီးရွေးချယ်တဲ့နေရာမှာအစိုးရဖွဲ့ဝင်တွေရွေးချယ်တဲ့နေရာမှာဆနစ်တကျပေါ့လေနော်ဟိုအချက်အလက်ကောက်ယူပြီးတော့သူ့တေသနာလုပ်ပြီးတော့နော်ဟိုရွေးချယ်တာမျိုးလုပ်နိုင်တဲ့အပိုင်းမှာအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အခုတစ်ချိန်ဟလာဟိုကိုယ်စားလှယ်လုံးရွေးချယ်တဲ့နေရာမှာလဲကျွန်တော်သွားပြီးသတိထားမိတာကဘာလ tu ya bari. Ari tai de tai ne pi ne a lo mu song phwe ri che. La au chain ne blau thi thi twe pi do au chain ye a chain ne de blau thi chwan chong pi do ma sin sa song phyat nai de le so le paw ma mu di pi do consulate law yue che mu ye ya lat thwat la de lo chano a myin ma de. Ero le shi yue che lai de consulate law ni de ma a yin chin shi le du ri lo ye kan shi le du ri le a mya yi pa ba de. Do do le be no ta khe de a te le bo
โอเคกูจะเลยน้องนี่แหละเปลี่ยนป่าหาเราตุ้ยออกมาดิไอ้ห่าก็တော့น้องบ้านนี่ด้วยกูอ้าไม่ผิดสิรู้จนเราไอ้หลุต้องตัดตามาโอเคกูยายมิวเตยก็ดีซีนเนี่ยปะทะโลอ้าไม่อยากอูปะเนาะคริสต์มาสเนี่ยกูเตยตุ้ยอ่ะเปลี่ยนแล้วติจินมาละครับเออสรุปว่ากูยายมิวเตยบอกดูว่าเว้ยเราอ่ะซะเลยอ่ะดิซีนนี่ไม่ถอดละกันเนี่ยต้องตัดดิเออเราดิซีนเนี่ยอ่ะล่ะไอ้ยังยีจีดิบะพี่รู้เลยสรุปเราไม่อยากก็เนี่ยแหละหลอกแท้อ่ ဒီလိုကြေးရောက်ပွဲဖြစ်ပြီဆိုလို့ရှိလို့ရှိလို့ရှင်တော့ဟလာလူတွေမဲပေးခြင်းအောင်ဟလာဒီထွက်လာမဲ့ line net ဒီအေးပါတယ် line net ကိုကြည့်ပြီးတဲ့အခါမှာမဲမပေးဘူးလို့ဆုံးဖြတ်ထားတဲ့သူတွေကတစ်ဖန်ပြန်ပေးခြင်းနဲ့စိတ်ဖြစ်အောင်ဟလာဒီ line net ကိုပြင်ဆင်လာဖို့လိုတယ် line net နဲ့ဆွဲဆောင်ရမယ်ပေါ့ဗျာဘာလို့လဲဆိုတော့ကြာစင်းနေတဲ့လူတွေရဲ့စိတ်ပြတ်မှုပေါ့နော်ဒါဒေဒီဒေတာတွေအသီးသီးတွေမှာဆိုတော့သူတို့ရဲ့စိတ်တွေကိုပြန်ပြီးတော့ဟိုတက်မှတ်နိုင်အောင်ပြန်ပြီးစိတ်ဝင်စားနိုင်အောင်နော်ဒီကျွန်တော်တို့ဒီ NLD ဘက်ကိုပြန်ပြီးဦးလှည့်လာအောင်ဟလာကျွန်တော်တို့ဒီအစ်စ်ပေါ့နော်တချို့ပြောင်းတဲ့ကြောင်းတိုက်တဲ့နေရာတွေမှာတော်တော်များများလေးပြောင်းပြီးတော့ဟိုပြုတ်ပြင်းနေပေါ့ဗျာကျွန်တော်တို့လူတွေရဲ့အတန်ကိုနားထောင်နေဟလာနားထောင်ပြီးရဲ့လူတွေနဲ့ကျွန်တော်တို့လူတွေရဲ့ပြောင်းလဲခြင်းနဲ့အနည်းဆက်ဆုံးဖြစ်နိုင်တဲ့လူတွေကိုအားဒီရှာဖွေပြီးတော့ကျွန်တော်တို့ဒီချိန်မှာပြိုင်ဖို့ကြိုးစားလာတယ်ဆိုတော့အသွေးကိုဆောင်ဖို့လိုတာပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ဖို့မနိုင်ဖို့ကိစ္စတပိုင်းရှိတယ်လို့ကျွန်တော်တို့လူတွေရဲ့ဒီရွေးကောက်ပွဲဒီပေါ်မှာစိတ်ဝင်စားမှုရော့ကြမသွားအောင်လည်းဒီဒီကောက်ပွဲဒီမှာလူတွေကမဲလာပြီးတော့ကျွန်တော်တို့ကဒီမိုကရေစီအဲစနစ်တိဆောက်ရေးအတွက်လည်းအရေးပါတယ်ဗျာဘာလို့ဆိုတော့ NLD မဲနိုင်တာမနိုင်တာတပိုင်းဒါက NLD အာဏာပြန်ရဖို့အရေးကြီးတယ်မကြီးဘူးဆိုတဲ့ကိစ္စပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ရွေးကောက်ပွဲကိုလူလူစိတ်ဝင်စားရမယ်စိတ်ဝင်စားအောင်ဆိုတဲ့ကိစ္စလည်းနောက်ထပ်အရေးကြီးတဲ့ issue တစ်ခုပဲ
ဒေါ်ဆန်းစုကြည်ကတော့ဒီလိုရွေးချယ်တဲ့နေရာမှာပါတီပေါ်တစ္ဆာဆောင်တည်တဲ့လူတွေ့ကြုံရှိတဲ့သူတွေကိုဦးစားပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာသူပြောတဲ့စံနှုန်းစံထားနဲ့ပတ်သက်လို့ရောကုသရသူပါများထောက်ပြခြင်းပါလေ
သူရဲ့အဲ့ဒီနေရာကျွန်တော်တို့ဒီ video message ပေါ့နော်ကျွန်တော်တို့ဒီအစ်စ်ရွေးချယ်လိုက်တဲ့ကျွန်တော်တို့နောက်2020ယူကောက်ဘွေရွေးချယ်လိုက်တဲ့ကျွန်တော်ကုစလဲလောင်းတွေကိုပြောတဲ့ message ကိုကျွန်တော်နားထောင်တဲ့အခါမှာအဲ့ဒါအဲ့ဒီမှာဟိုဟိုစောပြောတဲ့အချက်တစ်ချက်ပါတယ်သူတို့အဲ့ဒီအချက်ကတော့ကျွန်တော်ထင်တယ်အဲထွက်သွားတဲ့လူတွေကိုကြီးညွှန်းချင်တယ်တတ်တတ်လို့ပဲကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲသူတည်းမှာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့ဟိုကျွန်တော်အစ်စ်တွေအများကြီးထည့်လိုက်ရင်ဒီသွားနေတဲ့အချိန်မှာကျွန်တော်တို့ balancing အောင်သွားမယ်ပေါ့နော်သွေးတစ်ဆိုတာမလောင်းအောင်ဖို့လောင်းရမယ်သို့တော်အရန်အများသွားရင်လည်းသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာအစ်စ်တွေအများပြီးတော့ဘယ်သွားမှမသိပေါ့နော်အတွေ့အကြုံရှိဟလာဒီကျွန်တော်တို့ဒီ NLD ရဲ့သွားတဲ့ပုံစံပေါ့နော်ပုံတံနဲ့အလုပ်ပုံအလုပ်ကြီးအတွေ့အခေါ်ကျွန်တော်တို့ဒီနိုင်ငံရေးချိန်ပေါ့နော်အဲ့ဒါကိုမမိပါဆိုးရယ်ဆိုတဲ့အကြောင်းပြချက်ကိုအဓိကပြီးရလို့ကျွန်တော်ထင်တယ်ဒီတစ္ဆာရှိခြင်းမရှိခြင်းတော့ကျွန်တော်ထင်တယ်ထွက်သွားတဲ့လူတွေအပေါ်မှာပဲသူကျွန်တော်အဲ့ဒီအကန့်အသတ်တစ်ခုနဲ့ရည်ညွှန်းချင်ပုံရတယ်ဒါပေမဲ့အဓိကဆိုတော့ကျွန်တော်တို့အခုထောက်ပြနေတဲ့အချက်နဲ့ပတ်သက်ပြီးသူပြောတဲ့အကြောင်းပြချက်ကတော့ဖြစ်ရင်ဒ ဒီကျွန်တော်တို့လူသက်တွေတိတ်များသွားတဲ့ခါကျရင်ဘယ်လန့်စီကအရန်အောက်သွားမယ်ပေါ့နော်ကျွန်တော်တို့ဒီရှိပီးသားလူတွေအတွေ့အကြုံနဲ့ရှိတယ်ပြဿနာအများကြီးမရှိဘူးဆိုလို့ရှိရင်ဒီလူတွေကပို့ပြီးဥဆောင်သွားမယ်သွေးသက်ကတော့နည်းနည်းပဲလောင်းမယ်ပေါ့ဆိုတော့အရန်များသွားရင်ပြန်သွင်းနေရမယ်ပေါ့ပြောချင်တာ၄သွားမယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒါလူလူဟိုဘော်မှာတော့ကျွန်တော်တို့
lute pa mu nere lu. Da bebe, chanel tri tami ye temare, cho dute di palare. Palare tema, a yin piozu wenji pinata di umatota wimia ilu poku buri palare. Notakua, a yin shisa shema, lo shagere, chonda, houni domiale, the chude, piantella, duivale come out, the chuniari ma, or a good lute, yuce mu in a patalu, dota yemu de blue, you savalekme.
Genoaro, o lute di, yuce de temavoli, chano jimmy drought tema. တချို့လုံရိုက်ကန်ရေးရှိတဲ့လုံနိုင်ကန်နိုင်ဖြစ်တဲ့ပုံကိုယ်တွေလည်းတွေ့ရပါတယ်။နောက်တစ်ချက်ကကျွန်တော်ဟိုစိတ်မကောင်းဖြစ်မိတာကတချို့လူဟောင်းပေါ့လေလူဟောင်းဖြစ်တယ်နောက်အခုအချိန်မှာစည်ရင်းနဲ့မှာမပါတော့တဲ့လူတွေထဲမှာလည်းတကယ်လုံရိုက်ကန်ရေးရှိတဲ့လူတွေလုံနိုင်ကန်နိုင်ရှိတဲ့လူတွေဘာလို့ပြည်သူလူထုကြားမှာလဲဟလာတကယ်ရေနှန်းစားတဲ့ပုံကိုမျိုးတွေချန်နေတာမျိုးတွေတွေ့ရပ ဒီအချင်းနဲ့မြေမားတဲ့ပုံကိုဖြစ်ပါစေ။နော်ဘလောက်ပဲပါတီပေါ်မှာတစ္ဆာရှိတဲ့ပုံကိုဖြစ်ပါစေ။အဲ့ဒီပုံကိုတွေဟာနော်လွတ်တော်တွေမှာနော်ရုပ်ခွင့်ကန်ခွင့်နော်ရုပ်ပိုင်ခွင့်ထိတိယောက်ယောက်နဲ့ကြဲကြဲပြန့်ပြန့်မရဘူးဆိုရင်တို့ရဲ့အတွင်းကြုံရေးနော်တို့ရဲ့ကျွမ်းကျင်မှုတွေတို့ရဲ့ပြင်ဟာတွေကိုနော်ဒီလွတ်တော်တွေမှာထောက်ပြီးတော့တုံးနိုင်မှာမဟုတ်ပါဘူး။အ channel up here also lot of mao, a tiny dine pine lot of anola mini mao, a soya go take on nine mu a pie ma, anatally lu actually, and I pick it up. I don't, Natona Satin no by, Lotori ma, any chago channel up, Piantong that be your law, no? Now my lot of the damn ma, Tasaya, soya go, gong gong go more take on nine day, no lot of the ten half who go. Freedom from fear.
ကောင်းကောင်းမွန်မွန်ထိန်းချောင်းနိုင်တဲ့ရန်ရည်ဖြစ်အောင်တည်ဆောက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။ဒီကနေ့လွှတ်တော်မှာဒီပါတီရဲ့ထိန်းချုပ်မှုကသိကြီးလုံးနဲ့သိကြီးလုံးနဲ့တကြောင်လို့ချုပ်ကိုယ်စားလှယ်ဆိုရှင်ပါတီရနေချော်သွားတဲ့ပြောဆိုမှုတွေကြောင့်နောက်ထွက်ခံရတဲ့ထုတ်ပြစ်တာတွေဒါမျိုးတွေကြုံခဲ့ရတာရှိပါတယ်။အဲ့တော့အဲ့ဒီအခြေခံပုံစံတွေပြီးတော့နော်ဟိုဆွေ ပညာသားပါပါတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီခက်ပြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုပါတီရဲ့အလုပ်ကိုကိုလုံနေကိုလုံနေတော့မှတစ်ချိန်တည်းမှာပဲကျွန်တော်ဒီမိုကရေစီကာချာပေါ့နော်ဒီမိုကရေစီယဉ်ကျေးမှုပေါ့လောလောဆယ်ပြောဆိုတင်ပြတာညှင်းခုန်တာခြေပတာဟလာတဖက်လူရဲ့ပြောခွင့်ဆိုခွင့်ကိုနားထောင်ပေးတာပြန်လည်ဆွေးနွေးတာပေါ့နော်လက်ခံတင်တာကိုလည်းလက်ခံတာဒါတွေကိုလည်းကျွန်တော်တို့ဒီလက်ရှိကျွန်တော်ရွေးချယ်လိုက်တဲ့ဒီခေါင်းဆောင်ငယ်တွေကနေပြီးတော့စံပြရှေ့ကနေလုပ်ပြရပါလေထောက်ခံသူတွေရဲ့ဒီဒီသူတို့ရဲ့နိုင်ငံရေးကျွန်တော်တို့ဒီအဆင့်အတန်းကိုတွေးကြည့်မယ်ဆိုလို့ရှိရင်တစ်ဖက်ပြောတာကိုဘယ်တော့မှနားမထောင်ဘူးဒီတစ်ဖက်ကလူရဆောက်ကွဲလဲခွင့်ကိုကျွန်တော်တို့လက်မခံဘဲနဲ့ကျွန်တော်တို့တစ်ဖက်သက်ဟလာအနိုင်လူကျင်တာရှိရပေါ့နော်ဒီသဘောတရားဒီမိုကရေစီသဘောတရားနဲ့တခါတစ်ဖက်ကဒါမှန်နေမလားဆိုတော့အာမျိုးနဲ့ကျွန်တော်တို့နားထောင်ပြီးတာအသိမှတ်ပြုပြီးတာအဲ့ဒါကြီးအရန်အားနေတယ်အားနေပြီးတော့ကျွန်တော်တို့အရင်ကျွန်တော်တို့ဒီနိုင်ငံရေးအပြိုင်မှုတွေပါပဲကျွန်တော်တို့ဒီလိုမျိုးပေါ့နော်ရစ်ဝဲနေကြတယ်ဆိုတော့ဒီမိုကရေစီရဲ့အနှစ်သာရပေါ့စနစ်အနှစ်သာရလူသက်ဆော်ကွဲလွဲခွင့်လိုဟာမျိုးကိုကျွန်တော်တို့အားလုံးစုပေါင်းပြီးတော့ကျွန်တော်တူရာတွေစုပြီးလုပ်ကြမယ်ဆိုတော့သဘောတရားမျိုးကိုမတွားနိုင်ဘဲနဲ့အပြည့်မှုတွေပါပဲရစ်ဝဲနေတာဟာကျွန်တော်ဥဆောင်တဲ့သူတွေကိုထိုက်ကလည်းဒီကာချာကိုကျွန်တော်ဒီမိတ်မဆက်ဘူးဟလာဟိုလူတွေကိုလည်းမဖြောင်းပြဘူးမစည်းအောင်ဘူးပေါ့နော်ဒါတွေလည်းအများကြီးပါတယ်တော့တစ်ဖက်ကလည်းကျွန်တော်ရွေးချယ်လိုက်တဲ့ဒီ NLD ပါတီရပုံကူတွေကဒီလိုမျိုးရှေ့ရှောက်လုံနိုင်ပါမလားဆိုတော့ပို့ပြီးတော့ကျွန်တော်တန်တရားရှိရဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်မှာသူတို့မလုံနိုင်ခဲ့ဘူးအဲ့တော့အရန်ဖိအားကြီးတယ်သူတို့ကိုယ်တိုင်ကမီဒီယာတွေကိုမပြောရတာရှိတယ်တခါတည်းကျတော့တချို့ကိစ္စတွေဆိုလို့ရှိရင်ပြောစင်ပြောတိုက်တာတွေကိုကျွန်တော်တို့ပါတီရဲ့မူဝါဒဘာမှမသိလို့မပြောတဲ့ issue တွေပါပေါ့နော်အဲ့တော့လောလောလတ်ပူလောလောဖြစ်တဲ့ issue တွေကိုသူတို့သဘောထားချက်ချင်းမပေးနိုင်တဲ့ကိစ္စမျိုးတွေတစ်ဖက်ကလည်းရှိခဲ့တာပေါ့ဗျာဆိုတော့ဒါကတစ်ပိုင်းပေါ့နောက်တစ်ပိုင်းကျွန်တော်စိတ်ပူတာပါလဲဆိုတော့အရင်တော့ငါးနှစ်အတွင်းမှာခြေပေါ်ခဲ့တဲ့ကျွန်တော်တို့ဒီ energy ကိုယ်စလဲတောင်းနေရှိတယ်။အဲ့ကိုယ်စလဲတွေတော်တော်များများဒီဘက်မှာပါလာတယ်ကျွန်တော်သတိထားမိတယ်။ဆိုတော့ဒါကလည်းဟိုဘာကြောက်စရာသိကောင်းတယ်။ဘာဖြစ်လို့ဆိုတော့ဒီလိုလူတွေကကျွန်တော်တို့မီဒီယာတွေမှာပြောတယ်တချို့ဝေဖန်တင်တာတွေဟာလားကိုယ့်ပါတီချင်းချင်းပဲဟိုဒီအစိုးရကိုယ့်ပါတီကဒီဟိုဥဆောင်နေတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရလုံးဆောင်နေတာတွေ check and balance လုပ်တယ်။ဒါတော်တော်လေးစွာတယ်ပေါ့နော်။အဲ့လိုလူတွေကအခုမကိုယ်တိုင်ကပဲကျွန်တော်တို့ရွေးချယ်မခံတော့တာပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေတွေ့ရတဲ့ခါကြတော့ဒီလိုမျိုးဟလာကျွန်တော်တို့ဒီဒီမိုကရေစီစနစ်နဲ့ညီတဲ့နိုင်ငံရေးသမားမျိုးတွေကျွန်တော်တို့မြင်ခဲ့ရတော့လည်းဒီလူတွေပါတာကြတော့မဖြစ်သွားလဲဆိုတော့ဒီလိုမျိုးရှေ့လျှောက်ပြောလို့မရဘူးဆိုတော့ကျွန်တော်တို့အဟအတားပေါ့နော်စိုးရိမ်စိတ်တွေကိုလည်းတစ်ဖက်ကဖြစ်စီတယ်ဆိုတော့ပြောချင်တာကဒီအခြေအနေရကဘာကိုပြီးပေါင်းထိုးပြနေလဲဆိုတော့အခုလာမယ်လွှတ်တော်ကိုယ်စားလှယ်တရားဘိုင်းကောင်းကြောက်ဖြစ်ပါဗျာပါတီပြန်တော်ကိုအချိန်ဆုံးကြည့်ပြီးတော့အတော်ရဲမဆိုရဲပေါ့နော်လူလူတို့အရေးကြီးတဲ့ကိစ္စတွေမှာအရန်နှောင့်နေနေမလားစိုင်းတွားနေမလားမသိကြအောင်ဆောင်နေမလားလို့ကျွန်တော်စိတ်ပူမိတယ်ပေါ့နော
်ဒီနေ့မှာထူးခြားချက်တစ်ခုကတော့ပြီးခဲ့တဲ့2015ခုနှစ်မှာ NLD ပါတီကမွတ်စလင်ကိုယ်စားလှယ်တယောက်မှမပါပါဘူးအခုကျွန်တော်သတိထားမိသောဆိုရင်တော့အနည်းဆုံး2ယောက်တွေ့ပါတယ်ခင်ဗျအဲ့တော့မွတ်စလင်တွေမပါရဘူးဆိုတော့သူပြောမှဆိုရင်တော့တရားဝင်ထုတ်ပြောတာမဟုတ်တဲ့မူဝါဒပြောင်းသွားပြီလို့ပြောနိုင်ပါလား
ကျွန်တော်အမြင်ပြောရရင်တော့ဒီအပြောင်းလဲဟိုတော့တာစုနေတယ်လို့ကျွန်တော်ထင်ဘာလို့ဆိုတော့ NLD မှာဒီမူဝါဒမရှိဘူးကျွန်တော်သိလောက်လေကျွန်တော်နားလဲသလောက်ဘာလို့လဲဆိုတော့ NLD မှာကကျွန်တော်တို့ဒီပါသာပေါင်းစုံပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့သိတယ်တိုးတော်လည်းပဲ2012နဲ့ကျွန်တော် NLD ပရမောင်းစုံစပြီးတော့ကျွန်တော်2008ခြေကဥပဒေလက်ခံပြီးတော့1990ရွေးကောက်ပွဲရလဒ်ကိုဆော့လုပ်ပြီးတော့ကျွန်တော်တို့ဒီထွတ်တော်လေးကိုဝင်တဲ့အချိန်2012ကနေစပြီးကျွန်တော်တို့ဘာသာရေးလူမျိုးအထူးရုံးနေဖြစ်ပြီးတော့အမျိုးသားရေးလှုပ်ရှားမှုပြင်းထန်ခဲ့တာပေါ့နော်အဲ့ဒီဟာလည်းအဓိကတော့ရည်ရွယ်ချက်ကတော့2015မှာ NLD ကိုကျွန်တော်တို့ဒီဘာသာရေးလူမျိုးရေးအမြင်အရပေါ့နော်မတည်သူလူထုကမရွေးချယ်အောင်ကျွန်တော်ထင်တယ်ဘူဟာချပြီးတော့လှုပ်ခဲ့တယ်လို့ကျွန်တော်တို့ကယူဆတာပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးမှာ NLD အနေနဲ့ရင်ဆိုင်ခုခံတဲ့ခြေပါ2015နိုင်မှုအတွက်ကိုသူ့အနေနဲ့ဒီကိစ္စကိုတော်တော်လေးစဉ်းစားခဲ့ရပုံရတယ်အဲ့တော့သူက2015မှာဒီမွတ်စလင်ကလွတ်တော်ကိုယ်စားလှယ်မရွေးချယ်ဘဲနဲ့သူရင်ဆိုင်ခဲ့တယ်သူလိုအပ်တယ်လို့ယူဆလို့လုပ်ခဲ့ပုံရတယ်တိုးတော့ကျွန်တော်တို့9နှစ်အတွင်းမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဂျားကာလာမှာICJ ကိစ္စဝင်လာတယ်အဲဒီ NLD ဆိုရလက်ထက်မှာပဲကျွန်တော်တို့ဒီဟိုဘက်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေအများကြီးရွှေ့ပြောင်းသွားတဲ့ကိစ္စဖြစ်ပြီးတော့ PR တွေတက်ရှော့ဝင်လာတဲ့ခါကျတော့ကြီးလိုက်တဲ့ခါကျတော့ဟိုတစ်ဖက်ကဆွဆွဲကြက်တွေပုံပြီးပြင်းထန်လာတာပေါ့နော်ဒီရခိုင်တွင်းမှာရခိုင်ပြည်နယ်တွင်းမှာဖြစ်တဲ့ကိစ္စတခုတည်းကိုပဲမရည်ညွှန်းတော့ပဲနဲ့ကျွန်တော်တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့ဒီဘက်မှာလူမျိုးဘာသာရေးရခွဲခြားတယ်ဆိုတော့အဲဒါဆွဆွဲမှုမျိုးတွေတစ်ဖက်မှာရှိလာတဲ့ခါကျတော့ NLD ဘာကဒါကြီးကလွှတ်တော်ထဲမှာသူကမွတ်စလင်တယောက်မှရွေးချယ်မထားတာကိုနေ့ကထောက်ဆရာကြီးလူဖြစ်နေတာပေါ့နော်ပေါ့နော်အဲ့တော့ဟိုဘာပဲဖြစ်ပြောသူတို့တစ်ယောက်လုတ်ခဲ့တယ်တစ်ယောက်ကလည်းလူကြီးတယောက်နဲ့လူငယ်တယောက်ပဲကျွန်တော်တို့သိတယ်လို့ပေါ့နော်လူကြီးဆိုလို့ရှိလို့ချင်းအဆင်လားရှိခဲ့တယ် NLD တို့အများကြီးလုတ်ခဲ့တယ်တော့ကိုကျိုးဆိုပြီးအသက်ပါဆုံးပြီးလုတ်ခဲ့တဲ့လူတယောက်ဖြစ်ခဲ့တယ်ဆိုတော့လူငယ်ဘက်မှာကြည့်မယ်ဆိုတော့ចောင်းသားကောင်းဆောင်တယောက်ဖြစ်ခဲ့တယ်လူငယ်ပဲတော်တော်လေးကိုဟိုတက်တက်ကြွကြွရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ယောက်ရဲ့ရွေးချယ်မှုကနှစ်ယောက်တည်းပင်ဖြစ်လင်ကစားပေါ့နော်မွတ်စလင်လူထုမွတ်စလင်ကျွန်တော်တို့ဒီဘဝပြောင်းနေထိုင်တဲ့မဲဆန္ဒရှင်တွေအတွက်ကတော့ဟိုအဘာပဲဖြစ်ပြောသူတို့စိတ်ထဲမှာချိန်နဲ့သွားတာကိုကျွန်တော်သတိထားမိတယ်ဆိုတော့အခုအစ်စ်ရွေးရတဲ့ထဲမှာဟိုလာကျွန်တော်တို့တိတ်စိတ်တိုင်းမကြတာတွေတော်တော်လေးပါလာဆိုလည်းပဲဒီချက်ကတော့တော်တော်လေးကိုအားကောင်းတယ်ပေါ့နော်မွတ်စလင် mesa na jin ne ya parama bai ma jano lo di energy thau khan ni le alaga ba bai kwa lo jano lo twin ni le tan ne ya a myai cha ya tu do di ha ga ro di tor tor le di thi yak mu bo lo a chou tat yak mu shi ke ba le hoke
hoke jano naw ta chet ga tai da kisa ba pyo mae so yin ho tani ya doctor so mi maw pyo da ya chama le ba ba de tru ni ne pi ne ma ywe che khan ne lu de ko bo wa ma cha bi ba au ai ma shi de tai da ri be ပြန် ပြီး တော့ ရွေး မယ် ဆိုတော့ က သူ့ ပါတီ တွေ က တိုင်း သား တွေ နဲ့ ရွေး ချယ် ခံတယ် လို့ ဆိုလို့ ပါတယ် NLD ကို နိုင်ငံ က လည်း တောက်လျှောက် ပြော နေတာ သူတို့ ဟာ ဗမာ လူ မျိုး တစ်ခု တည်း ကို ကူစား ပြု တဲ့ ပါတီ မဟုတ် ဘူး ပြည်အောင် စု ပါတီ ဖြစ် တယ် ဒါကြောင့် တိုင်း သား အစုံ ပါ တယ် ဒါကြောင့် မလို့ တိုင်း သား တွေ သူ့ ဘက် က နေ ဝင် ရွေး တာ ဆို ပြီးတော့ ပြော ပါတယ် အဲ့တော့ အခု အနေထား က တိုင်း သား နေမြေ တွေ မှာ NLD အနေနဲ့ တော်တော် လေး ရှင်ပြန် ရမယ် အနေထား ကျွန်တော်တို့ ခံမှန်း ပါတယ် ခင်ဗျာ အဲ့တော့ NLD ဘက် က တိုင်း သား ကူစလဲ တွေ ရွေး ချယ် မှု သူ ညှိ တိုင်း မှု နဲ့ ပတ်သက် လို့
ဥဆောင်နဲ့ကျွန်တော်တို့စစ်အစိုးရတွေပေါ့နော်ပြီးခဲ့တဲ့စစ်အစိုးရတွေအာနာရှင်တို့ကြော်စောတဲ့စစ်အစိုးရတွေလက်ကနေလွတ်ချင်တယ်တိုင်းသားကောင်းဆောင်တွေတိုင်းသားပါတီကအရင်ဗမာစစ်အစိုးရကိုရှင်းနိုင်လောက်တဲ့အခြေအနေမရှိဘူးဆိုတော့ဗမာကောင်းဆောင်ဖြစ်တဲ့ကျွန်တော်တို့ဒီဘက်ကဗမာပါတီတို့ရာသွားဖြင့်ပြောစုနေကြတဲ့ NLD ပါတီကအားကောင်းတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်သူတို့အတွေ့ထဲမှာဒီပါတီကိုထောက်ခံမှာဟိုကျွန်တော်တို့ဒီအာနာရှင်ကိုနိုင်မယ်ဆိုတဲ့အတွေ့အမြင်ကရှိတယ်ဆိုတော့ဟိုတိုင်းသားပါတီတွေမှာ NLD အားကောင်းနေဆိုတာဒီသဘောပဲဒါပေမဲ့လည်းပြီးခဲ့တဲ့9နှစ်အတွင်းမှာကြတော့ပြန်ကြည့်တဲ့အခါကျသူတို့ရွေးချယ်ပေးခဲ့တဲ့အလား NLD ပါတီကအာနာရတယ်သူတို့တိုင်းသားတွေအတွက်ကြတော့ NLD အားကောင်းလာတယ်သို့တော်တခြားဟိုသူတို့မျှော်လင့်တော့ဖြစ်မလာတဲ့ကိစ္စတွေရှိတဲ့အခါကျသူတို့ဘာလို့တွေ့ဝေသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်တိုင်းသားပါတီတွေအတွက် အခြေအနေတိတ်မလာခဲ့တဲ့အဲ့ဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေအားတစ်ခုဖြစ်သွားတယ်။အန်အေဒီကိုပြန်ပြီးတော့ကျွန်တော်တို့ခုနောက်20မှာဟလာပြန်အသာစီးယူဖို့အတွက်ကိုဒီဟာလေးကကျွန်တော်တို့အဟအလေးဖြစ်သွားတယ်ခွ။ဆိုတော့ကျွန်တော်တို့လည်းဝိုင်းပြီးတော့အားထုတ်ကြတယ်။တိုင်းသားဒေတာတွေမှာရှိတဲ့တိုင်းသားပါတီတွေပဲမဲပြီးဖို့သူတို့လည်းကြိုးစားတယ်။အဲ့တော့အန်အေဒီတို့ကတော့အကြံတဲ့တော့ဖြစ်သွ ငယ်စီးပွားရေးပေါ့နော်ငင်းငင်းကြီးနဲ့ပတ်သက်တဲ့ကိစ္စအဓိကပေါ့နော်တိုင်းရင်းသားဒီတိုင်းမှာဆိုတော့တိတိကျကျမလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီ NLD ကိုကိုစားပြုတဲ့တိုင်းရင်းသားတွေအနေနဲ့လည်းမြန်မာပန်းသိမ့်မလှဘူးဆိုတော့ဟိုခုလာပဲကျွန်တော်တို့ရွေးကောက်ပွဲမှာ NLD ကဟလာဘူဘူရွေးမဲ့တိုင်းရင်းသားတွေအနေနဲ့တော်တော်လေးကိုရုန်းကန်ပါလိမ့်မယ
်ပြီးခဲ့တဲ့2015မှာတော့က NLD ဘက်ကဒီအရင်တုန်းကသူတို့မဟာမိတ်ဖြစ်တဲ့ CRPP မှာပါတဲ့ခေါင်းဆောင်ကြီးတွေပေါ့နော်ခေါင်းဆောင်ပိုင်းတွေနေရာကလွဲလို့တိုင်းသားနေရာတွေမှာဝင်ပြိုင်ခဲ့တယ်။အခုကတော့သူတို့တိကျတော့ policy မရှိဘူး။ဒါပေမဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တယ်လို့ပြောပါတယ်ခင်ဗျာ။ရခိုင်နေရာအချို့မှာတော့သူတို့မပြိုင်နိုင်ပါဘူး။အဲ့တော့ဒီ NLD party ရဲ့ဒီတိုင်းသားရေးမူဝါဒနဲ့အခုလိုရွေးချယ်မှု list ကုစလေလောင်းရွေးချယ်မှုနဲ့ပတ်သက်လို့ရောကိုရံမျိုးသိမ့်ပါများပြောစရာရှိပါလဲ
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်ထောင်စုပါတီအဖြစ်ပြောတာကိုကျွန်တော်မူအားဖြင့်တော့လက်မခံပါဘူးဗျာ။အဲနောက်ပြီးတော့ဒါပါတီခေါင်းဆောင်နေရာနေပြီးတော့အမမေးဖွဲ့ဖို့မလိုအပ်ဘူးနော်။အိုမေးဖက်ပေါ့လေမေးဖက်ပါတီအဖြစ်လဲဒါတည်ဆောက်ဖို့မလိုအပ်ဘူးဆိုတဲ့ပြောဆိုမှုတွေဟာလည်းပဲဒါနိုင်ငံရေးရအကြည့်မယ်ဆိုရင်ဒါအင်မတန်မှဟိုအားနည်းတဲ့ရှုမြင်ချက်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲတကယ်တမ်းပြောမယ်ဆိုရင်ဟလာဒီကျွန်တော်တို့1990နောက်ပိုင်းဟလာကျွန်တော်တို့ဒီမိုကရေစီအရေးတော်ပုံတော်လှန်ရေးတစ်လျှောက်မှာဒီတိုင်းသားပါတီတွေဟာနော် NLD ပါတီနဲ့တကယ်ကိုဟလာဟိုချောချင်းကပ်ပြီးတော့ရက်တည်ခဲ့တာကိုအထင်ရှားတွေ့ရပါတယ်အဲ့တော့ဒီလိုအချိန်နေကြတော့မှာဒီလိုစကားပြောတဲ့အခါကျတော့ဒါတိုင်းသားခေါင်းဆောင်တွေဘက်ကလည်းဒါအာဏာမရခင်တုန်းကတမျိုးပြောတယ်အာဏာရပြီးတော့တမျိုးပြောတယ်ဆိုတော့အမြင်မျိုးတွေဖြစ်လာတာဟာနော်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်ကောနော်အမျိုးသားပြန်လည်တည်မြက်ရေးအတွက်ကောယုံကြည်မှုတည်ဆောက်ရေးအတွက်ကောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပါเนาะအနောက်ရှက်ဟန်တာဖြစ်လောက်တဲ့အထူးကိုတိုက်ရောက်မှုရှိနေတယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်အဲနောက်တစ်ချက်ကကျွန်တော်မြင်မှာတော့ NLD ပါတီအနေနဲ့ဇာမဲ2020ရွေးကောက်ပွဲမှာเนาะတိုင်းရင်းသားပါတီတွေအခြေစိုက်တဲ့ပြည်နယ်တွေမှာအရေးရဖို့ခက်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်ဒါတချို့ပြည်နယ်တွေမှာဆိုရင်အခက်မသိရင်အရင်ပြုတ်တာတော့မှဖြစ်သွားနိုင်တယ်လို့မြင်ပါတယ်
ရရှိကိုယ်စားလှယ်လုံးရွေးချယ်မှုကချိန်နေဆိုရင်ဒါဟာတိုင်းရင်းသားပါတီတွေအတွက်အခွင့်အကောင်းဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ NLD ပါတီကနှစ်ထောင်ဆန်ကရွေးကောက်ပွဲမှာတော့သူ့ရဲ့အဓိကရှင်ပြိုင်ဘက်ကတော့အဲ့ဒီချိန်တုန်းကအာဏာရပါတီဖြစ်တဲ့ကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ဒါပေမဲ့ဒီဘက်နှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲအတွက်သူတို့ပြောလာတဲ
ကြရလာတဲ့အခြေအနေရှိပါတယ်အဲ့တော့အခုလာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီအတွက်အဓိကရှင်ပြိုင်ဘက်ကဘယ်သူဖြစ်နိုင်မလဲကြံ့ခိုင်ရေးပဲဆက်ဖြစ်နေမလားတိုင်းသားပါတီဖြစ်နိုင်လားတခြားနိုင်ငံရေးပါတီဖြစ်လာနိုင်ပါလား
ဒီကိစ္စကိုတော့ကျွန်တော်ကနှစ်ပိုင်းခွဲပြီးတော့ပြောရမယ်လို့မြင်ပါတယ်တိုင်းသားပါတီအခြေစိုက်တဲ့ပြည်နယ်တွေမှာတော့နော်ဒီကျွန်တော်တို့ NLD ပါတီရဲ့အဓိကရှင်ပြိုင်ဘက်ဟာတိုင်းသားပါတီတွေဖြစ်လာနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်အဲအဲ့ဒီမှာကျွန်တော်တို့ထည့်စင်းစားမယ်အချက်ကနော်ဒီ NLD ပါတီနဲ့တိုင်းသားပါတီတွေကြားမှာအကျိနဲ့ရှင်ပြိုင်ပြီးတော့အငဲကွဲလို့ရှိရင်ဂျားတဲ့ပါတီတစ်ခုကဝင်ပြီးတော့အနိုင်ယူသွားတာမျိုးလေဖြစ်ကောင်းဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့တော့တိုင်းဒေသကြီးခုနှစ်ခုမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အဓိကပြိုင်ဘက်ဟာလက်ရှိအတိုက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်မယ်လို့ကျွန်တော်အဲ့လိုတုံ့တပ်ပါတယ်တစ်ခုလုံးကိုခြုံပြီးတော့တုံ့တပ်မယ်ဆိုရင်တော့ကျွန်တော်တို့စဉ်းစားရမှာကနော်လာမယ့်ရွေးကောက်ပွဲမှာနော်မဲပေးတဲ့သူရာဂိုင်းတို့ရောရင်လည်းပဲအဲ့ဒီနဲ့တက်ရောက်မှုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ်မှာတက်ရောက်ပြီးတော့နော်မမျော်လင့်ထားတဲ့ရလဒ်တွေထွက်လာနိုင်တယ်လို့မြင်ပါတယ်နောက်တစ်ခုကပြည်နယ်တွေမှာတိုင်းသားပါတီတွေနဲ့ NLD ပါတီကြားအချိန်နဲ့ရှင်ပြိုင်ပြီးမဲကွဲမယ်ဆိုရင်လေသူလဲရှုံးကိုလဲရှုံးဆိုတဲ့အခြေအနေမျိုးကိုအရင်ဆိုင်ရနိုင်တယ်လို့မြင်ပါတယ်အနည်းဆုံးသုံးတာရကကိုကြည့်မယ်ဆိုရင်ဟဲ့လားကျွန်တော်တို့ဂျာတဲ့ရွေးကောက်ပွဲနှစ်ခုမှာတချင်းပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်မှာဒီလိုဖြစ်စဉ်ဖြစ်ခဲ့တာမျိုးတွေ့ရပါတယ်။နောက်ပြီးတော့မွန်ပြည်နယ်ကျွန်တော်တို့ချောင်းဆိုဦးမြို့နယ်ပြည်သူလွတ်တော်မဲဆန္ဒနယ်မှာလည်းအဲ့ဒီလိုဖြစ်စဉ်မျိုးဖြစ်ခဲ့တာကိုတွေ့ရပါတယ
်။ဟုတ်ကဲ့ဒေါက်တာမျိုးသိကျေးဇူးပါကျွန်တော်ကုတ္တရာသွေးကိုလည်းနောက်ဆုံးခုမေးချင်ပါတယ်ခင်ဗျာ။ပြောရမယ်ဆိုရင်တော့ဟို NLD ပါတီကလည်းသူ့ကိုယ်သူတော့ confidence ပေါ်ယုံကြည်ချက်ကတော့အပြည့်ရှိပုံရပါတယ်သူတို့ပြောနေဆိုနေပုံရကိုတရားသွေးရဲ့အမြင်ကတော့အခုလက်ရှိရွေးချယ်ထားတဲ့ကုစလီနဲ့ဒါမဲ့ရွေးကောက်ပွဲမှာ NLD ပါတီရဲ့အလားအလာကအရင်2015တုန်းကလိုအပြည့်ပဲထွက်လာမလားဒါမှမဟုတ်ရှင်ပို့ပြီးတော့အားနေသွားမလားဘယ်လိုများယူဆပါလဲ
ကျွန်တော်သတိထားမိတော့ကပေါ့နော်လူလူရဲ့အနေအထားကနိုင်ငံရေးရည်ချိန်တော့ပြန်တက်လာတယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိတ်ဝင်စားမှုတက်ကြွမှုဒီကောက်ပွဲရဲ့သဘောတဘာဝကဗျာကျွန်တော်တို့အရန်အစိုးရပြောလို့မရတဲ့ဘူးပေါ့နော်လက်တလောပူမူတော့အဖြစ်ပြက်တည်းရလဲရွေးကောက်ပွဲပေါ်မှာတက်ရောက်မှုတွေအများကြီးရှိလိမ့်ရှိပါတယ်ဆိုတော့ကျွန်တော်ထင်ပါတယ်ဟိုအခု9နှစ်ဆိုတဲ့အချိန်ဟာတကယ်တမ်းကျတော့အမှန်တမ်းနေရပါတယ်ဆိုတော့ဟိုလူလူမှာလည်းဘယ်လိုခေါ်မလဲ NLD ပေါ်မှာမချေနှက်တာတွေရှိတယ်အားမရတာတွေရှိတယ်အဲလိုပြောဟိုပေါ့နော်မဲမသွားမပြေးဘူးလို့ပြောတာတွေလည်းအများကြီးကြားတယ်သို့တော်လည်းပဲသူတို့စိတ်ထဲမှာကကျွန်တော်တို့ဒီတစ်ဖက်ကအိုးကျွန်တော်တို့ NLD အားမရတာ NLD ဒီတက်ပူကောင်းစေချင်တာတပိုင်းကျွန်တော်တစ်ဖက်မှာသူတို့မကြိုက်တဲ့အဖွဲ့အစည်းပြန်ရောက်ပဲအားရလာမှာကြောက်တာလည်းတပိုင်းရှိတယ်ဆိုတော့ NLD ကဒီနှစ်ခုကိုပေါ့နော် balance လုပ်ပြီးတော့ကျွန်တော်ရွေးကောက်ပွဲမှာကြေပန်းစားမှုကိုပြန်ထိန်းနိုင်မယ်ကျွန်တော်တို့မဲယုံတွေရောက်လာအောင်ဟလာသူတို့ဆက်ပြီးတော့မဲပေးအောင်လက်ရှိအဲ့အခြေအနေတစ်ခုကိုကင်တွယ်ပြီးတော့ကျွန်တော်တို့လုပ်သွားနိုင်တဲ့အနေအထားတော့ရှိတယ် NLD နဲ့ကံကောင်းတဲ့အချက်ကအုတ်ချုပ်ရေးပိုင်းစီးပွားရေးပိုင်းအဲ့ဘက်မှာအားနေတော့လည်းပဲဒီပြီးခဲ့တဲ့ ICJ ကိစ္စနဲ့ကျွန်တော်တို့ဒီကိုဗစ်ကိစ္စမှာသူတို့အထိုက်အလောက်လုံနိုင်ကြနိုင်နေဟာပဲဒါထူးခြားနေတာပေါ့နော်ဆိုတော့ဒါတွေကလည်းကျွန်တော်တို့ကုစားထားတဲ့အနေအထားရှိတယ်ဆိုတော့ဒါအစိုးရလည်းဖြစ်မသွားနိုင်ဘူးအဲနောက်တစ်ခုကဒီတိုင်းသားဒေသတွေမှာ challenge ရှိရင်တော့မှကျွန်တော်တို့စိန်ခေါ်မှုတွေရှိရင်တော့မှကျွန်တော်ထင်တယ်ဟိုမဲလာပေးကြမယ်ဆိုရင်မဲပေးအောင်လုပ်နိုင်ရင်ကျွန်တော်တို့ဒီပြည်ပမှာရှိတဲ့မဲတွေနဲ့အစိုးရဖွဲ့နိုင်တဲ့အထိတော့ကျွန်တော်တို့ရောက်သွားနိုင်မယ်လို့တော့ကျွန်တော်ကတော့တွက်မိတယ်အဓိကကတော့မဲပေးတဲ့လူရော့မသွားဘူးအဓိကကတော့တချို့နေရာတွေမှာဗျဟိုမဲပေးတဲ့လူရော့သွားရင်သူတင်ကိုတင်ပြိုင်တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးတွေထိသွားရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်ဆိုတော့အဲ့လိုမဖြစ်ဘူးကျွန်တော်တို့ဒီမဲပေးအောင်လူတွေဟိုလားမဲယုံလာအောင်ကျွန်တော်တို့လုပ်နိုင်နေဆိုလို့ရှိလို့ကျွန်တော် NLD ကအစိုးရဖွဲ့နိုင်နေမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာသတင်းစာဆရာကုတ္တရာသွေးအမြမရေးလေးလာသူဒေါက်တာရေမျိုးသိန်းကျွန်တော် VOA ကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစွန်းလေးကန်းကိုဒီမှာပဲညနာခွင့်ပေးပါခင်ဗျာ
အမေရိကန်ပြည်အောင်စုအစိုးရရဲ့နိုင်ငံတကာအများပြည်သူအတွက်ကြီးညာချက်တရက်ကိုတင်ဆက်ပေးပါမယ်။ကျမခင်ဆိုးဝင်းပါ။ရဝမ်ဒါစစ်တပ်ကသမရကိုရန်တော်တပ်မှုဟောင်းပရိုတင်မပရီယန်ညာကို1994ခုနှစ်ရဝမ်ဒါလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့တာကြောင့်အလို့ရှိနေပါတယ်။
1964年、エブララ、ルミューズ、アライ、シンリン、ペシャル、ロシア、マプリアニャガ、タマラ、ロジョン、イ、コヤノ、タイング、ウサンゲラバ、セタリゴ、テナン、ペラネ、レネ、ピャンウィラ、アパウィン、ルミューロン、タピャポ、シーシンヤマ、アディガ、ジャレ、カンガニ、ウサンゲドゥ、ロ、ソスレタラ、ピパレ、マプリアニャ、エメニャ、タマラ、コヤノ、タイング、ウニジョ、アカティ、ウィリン、ギミナネ、トゥエ、ロジョン、イ、タウン、ユタレ、ベルジエム、クラダムガ、ニンジャン、イ、タフェウン、セヨグ、ルチャン、タピャポ、シーシンゲレ、ロ、ソスレタラ、ピパレ、タマラ、コヤノ、タイング、ルミューロン、タピャテ、ピセン、シャウロマ、ティア、ウリ、メ、ロヤ、ドゥ、ピャロ、ピシ、ロヤ、ドゥ、ディガ、ドア、ドア、ピ、サンウェ、ケジャラ、ロ、ソバレ、စစ်ဆေးဖို့ကြံနေစေမပြည့်ပြတ်သေးတဲ့အမှုတွေအတွက်နိုင်ငံတကာရဝမ်ဒါနိုင်ငံတကာပြည်ဖို့ခုံရုံးကနေမပီယာရညာကိုဒီလောက်ရွေနဲ့တခြားရာဇဝတ်မှုတွေအတွက်လူမျိုးတုံးတပ်ဖြတ်မှုဆေးရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖော်ဝန်းထုတ်ထားတာဖြစ်ပါတယ်လူသက်မှုကျွလွန်ထားတဲ့မပီယာနာနဲ့တခြားလူတွေကိုရာဇဝတ်ဘေးကပြေးမလွတ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္
American dollar nga dan su ngwe chi myin ma phit par de protein mapriyanya ye lout shwa mu rue ne tu be ma shi ni de so de tadin chet let rue pe nai tu mi tu ma so ani sat song American tan yong da ma mho kaung sit win yong go set twe nai ma de tadin pe tu ye chet let rue go long wa twin ye ni ne hle wet tha shi ma phit par de American tan yong ne kaung sit win yong ni ma data san ya long jong ye yong ni shi par de sit ya zwe mu tadin pe American su ji a season ye email lai sa ga ro wcrp@state.gov ဖြစ်ပြီးတော့ WhatsApp ကနေလည်းတယ်လီဖုန်းနံပါတ်1-232-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesrewards ကိုဝင်ပြီးတော့အလို့ရှိတဲ့ဝရမ်းမြေတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်ယုံကြည်ရတဲ့သတင်းပေးအချက်လက်တွေအားလုံးကိုစုံစမ်းစီစစ်ပြီးသတင်းပေးသူအားလုံးရဲ့အချက်လက်တွေကိုလျှို့ဝှက်ထိန်းသိမ်းထားမှာဖြစ်ပါတယ်ဒါကတော့ American ပြည်ထောင်စုအစိုးရရဲ့နိုင်ငံတကာအများပြည်သူအတွက်ကြေညာချက်ကိုထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်ကျွန်မခင်ဆိုးဝင်းပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ပဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုနားဆင်ရမှာဖြစ်ပါတယ်ကမ္ဘာတဝန်းကိုဗစ်ကူးစက်သူအရေအတွက်ဟာ24နာရီအတွင်း 28,400 ကျော်နဲ့အများဆုံးစံချိန်တင်ခဲ့တယ်လို့တရက်ထဲမှာတင်သိဆုံးသူအရေအတွက် 9,900 ကျော်ရှိခဲ့တာကြောင့် AP30 ရဲ့နေ့ကလေးကဆိုရင်တိဆုံးသူအများဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီတော့တွင် VN နိုင်ငံကတော်ရဲတိရစ္ဆာန်နဲ့ဒေါ်ရုန်းတဲ့ပစ္စည်းတွေကိုပိတ်ပင်တားမြစ်လိုက်ပါတယ်ဒီလိုထွက်ကုန်တွေကိုမယောင်းဖို့လည်းဈေးတွေကိုပိတ်ပင်ကန့်သတ်ထားပါတယ်နိုင်ငံညာစစ်တပ်တွေအတွက် American လို့လက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေတင်ပို့ရောင်းချမှုကန့်သတ်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်ဒါဟာ American ရဲ့ဤပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်အနေရရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာချုပ်အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကဈေးကွက်ထဲမှာနေရာယူလာကြတာကတကြောင်ကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမရအင်ပြူရောကပြောပါတယ်လူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါအဲ့ဒီစာချုပ်ကနေအနည်းငယ်လမ်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အစစ်မြစ်ဤပညာစစ်လက်နက်ရောင်းချသွားဖို့သမရထရန့်ကခွင့်ပြုလိုက်တာလို့အင်ပြူရောကြေညာချက်မှာဖော်ပြပါတယ်မြန်တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်ရဲ့နေဆွန်နေပြားဒေသမှာဒေသခံအာဖဂန်တွေအပေါ်တင်းကျပ်တဲ့ထိန်းချုပ်မှုလုပ်ထားတာကိုဖယ်ရှားလိုက်ပြီးဆိုတော့တာလီဘန်အဖွဲ့ရဲ့ပြောကြားချက်ကိုလူ့အခွင့်အရေးအဖွဲ့တွေကလက်မခံနိုင်ဖြစ်နေကြပြီးအဲ့ဒီဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကသတိပေးပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လတွေအတွင်းထုတ်ပြန်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့အစိုးရအခမ်းအနားအရတာလီဘန်တွေကသူတို့အုပ်စိုးထားတဲ့ဒေသတွေမှာအခုတည်းတင်းကျပ်တဲ့စီးမင်းတွေနဲ့ဖိနှိပ်ထားကြောင်းဖော်ပြပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာကိုဗစ်ကံရောဂါကာလကူးစက်မှုအရေးပေါ်အခြေအနေတွေကြောင့် VOE မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုယာယီပုံစံနဲ့ပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်သတင်းရှင်များတနိဒာအမောပန်းပြေကြပြီးကံရောဂါဘေးကကင်းဝေးပျော်ရွှင်နိုင်ကြပါစေခင်ဗျာကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.